Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်ဇူလိုင်လ22ရက်ဗုဒ္ဓဟူးနေ့ညဘက် VOA ရေဒီယိုအစီအစဉ်လေးကိုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေနေကြောင့် VOA အစီအစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့မတ်ဆွေမြတ်မှုလို့ပြောပြပါမယ်အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဟျူစတန်မြို့ကတရုတ်ကောင်စုဝင်ရုံးကိုပိတ်ဖို့ညွှန်ကြားထားတယ်လို့နိုင်ငံရေးဌာနပြောခွင့်ရ Morgan Ortigas ကဒီနေ့ပြောပါတယ်။အမေရိကန်ညာနာပစ္စည်းမူပိုင်ခွင့်နဲ့အမေရိကန်နိုင်ငံကပုဂ္ဂလိကကဏ္ဍသတင်းအချက်အလက်တွေကိုကာကွယ်ဖို့အတွက်ဟျူစတန်မြို့ကတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့ကောင်စုဝင်ရုံးကိုပိတ်ဖို့ညွှန်ကြားထားပါတယ်လို့ပြောခွင့်ရ Ortigas ကအီးမေးလ်နဲ့ဘေးပို့တဲ့ထုတ်ပြန်ချက်မှာပြောထားတဲ့အကြောင်း Reuters သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီလိုပိတ်ခန်းတဲ့အပေါ်အပြင်းထန်ကောက်ွက်တယ်လို့ယူနိုက်တက်ရာထာနာကပြောပြီးလက်တုံ့ပြန်မယ်လို့လည်းချင်းချောက်ထားပါတယ်
။中方敦促美方立即撤销有关错误决定，否则中方必将。
ဒီမှာရင်းနဲ့ဆုံးဖြတ်ချက်ကိုချက်ချင်းပြန်ရုပ်သိမ်းဖို့အမေရိကန်ကိုကျွန်တော်တို့တိုက်တွန်းပါတယ်။ဒီလိုမှာရင်းနဲ့လမ်းကြောင်းတိုင်ဆက်သွားမယ်ဆိုရင်တော့ယူနိုက်တက်အနေနဲ့အခိုင်အမာတုံ့ပြန်သွားမှာဖြစ်ပါတယ်လို့ယူနိုက်တက်ရာထာနာပြောခွင့်ရ11ဘင်းကဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဒီနေ့အစောပိုင်းမှာတရုတ်နိုင်ငံဝူဟန်မြို့ကနေကိုရိုနာဗိုင်းရပ်စ်ပိုးစပြီးပြန့်နှံ့ကူးစက်ခဲ့ခြင်းကလေးကအမေရိကန်နဲ့တရုတ်အကြားဆက်ဆံရေးကျဆင်းလာနေတာဖြစ်ပါတယ်။ဒီကနေ့ရက်ပိုင်းတွေအတွင်းကပဲမြန်မာနိုင်ငံအပါအဝင်အခြေတော်အစဒေသနိုင်ငံတွေမှာရှိတဲ့အမေရိကန်တန်ယုံတာဝန်ရှိသူတွေကဒေသတွင်းမှာတရုတ်နိုင်ငံရဲ့လူဆောင်ချက်တွေအပေါ်ဝေဖန်ထားတဲ့အဆောင်မတွေရေးသားထုတ်ဝေခဲ့ပြီးတရုတ်တန်ဖွဲ့တွေဘက်ကလည်းအပြင်းထန်တုံ့ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်ပြည်နယ်ပြည်ပမြို့ကြီးတွေမှာဖက်ဒရယ်အစိုးရရဲ့လူမျိုးရေးတပ်ဖွဲ့တွေချထားတာကိုပြန်ရုပ်သိမ်းမှုနဲ့ဖယ်ရယ်အစိုးရသဘောထားတစ်ခုလေးနဲ့တပ်ဖွဲ့တွေလွတ်တာမျိုးထမ်းမလို့ဖို့အဓိကမျိုးကြီး15မျိုးရဲ့မျိုးတော်ဝင်တွေကဗဟိုအစိုးရကိုတောင်းဆိုထားပါတယ်။ရှီနေဂျိုဝီလျံဘာနဲ့အမိနေလူညိုရေးဌာနယာယီဝန်ကြီးချတ်ဝူ့ဖ်တို့စီအင်္ဂါနေ့ကပေးပို့တဲ့စာရဲမှာမျိုးတော်ဝင်တွေကအဲ့လိုတောင်းဆိုထားတာပါ။အမေရိကန်မျိုးကြီးတွေမှာတပ်ဖွဲ့တွေချထားဖို့ဖယ်ရယ်အစိုးရကကုပါသာဆုံးဖြတ်ချက်ချလုံဆောင်တာဟာဘယ်တော့မှမရှိဘူးလို့ဖွဲ့စည်းပုံဥပဒေမှာပါရှိတဲ့အရေးပါတဲ့ကာကွယ်ပေးမှုတွေကိုချိုးဖောက်နေတယ်လို့မျိုးတော်ဝင်တွေကပြောပါတယ်။ဒီကိစ္စမှာလက်ရှိထိတ်ဆုံးကရှိနေတာကတော့ Oregon ပြည်နယ်ဖို့လန်းမြို့ဖြစ်ပြီးဇူလိုင်လအစောပိုင်းကလေးက Federal တပ်ဖွဲ့တွေအဲဒီမြို့မှာချထားတာပါ။ရဲတပ်ဖွဲ့ရဲ့အင်အားသုံးလို့ဆောင်ချက်တွေနဲ့လူမျိုးရေးတရားမျှတမှုမရှိတဲ့အပေါ်ကန့်ကွက်ဆန္ဒပြပွဲလေးတွေဟာအဲလိုတပ်ဖွဲ့တွေချလိုက်ပြီးနောက်ပိုင်းမှာတော့ပိုကြီးလာပြီးပိုပြီးတော့လည်းပြင်းထန်လာတာပါ။အစောဦးတွေကိုဖျက်ဆီးတာဖို့လန်းမြို့တရားရုံးက Federal အရာရှိတွေပေါ်ရုံးရင်းဆန်ခတ်ပြုမှုတာတွေကိုဒေသဆိုင်ရာခေါင်းဆောင်တွေနဲ့ဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကမကန့်ကွက်နိုင်တာကြောင့်ဖက်ဒရယ်လူမျိုးရေးတပ်ဖွဲ့တွေကိုလွှတ်ဖို့လိုအပ်တယ်ဆိုပြီးဖက်ဒရယ်အစိုးရတာဝန်ရှိသူတွေကကာကွယ်ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့တချို့ဒေသတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့အမှန်တကယ်အခြေအတွက်ဟာတရားဝင်ကြေညာထားတာနဲ့2ဆကနေ13ဆကြာအထိပိုများတယ်ဆိုတာအမေရိကန်ရောဂါဗိုလ်ထိန်းချုပ်ကာကွယ်ရေးဌာန CDC ကအင်္ဂါနေ့မှထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒေသဆယ်ခုမှာပုံမှန်လုပ်နေကြစစ်ဆေးမှုတွေကနေလူတွေစီကယူထားတဲ့သွေးနမူနာတွေပေါ်အခြေခံပြီး CDC ကကိန်းဂဏန်းပြုစုထားတာပါ။နိုင်ငံတော်မှာရောဂါပိုးကူးစက်မှုတိုးလာနေတာကိုအင်္ဂါနေ့ကပထမဆုံးကြိမ်ပြန်လုပ်တဲ့ COVID-19 ဆိုင်ရာသတင်းစာရှင်းလင်းပွဲတွင်သမ္မတ Trump ကလက်ခံပြောဆိုပြီးအခြေအနေဟာပိုတိုးတက်မလာခင်ပိုဆိုးပါလိမ့်ဦးမယ်လို့ပြောသွားပါတယ်။အိုင်မာဆိတ်ချရတဲ့ကာကွယ်ဆေးတစ်ခုခုရဖို့အပြင်းထန်ကြိုးစားနေကြတာမှာတော့အမေရိကန်မှာစံတန်နေတဲ့ကာကွယ်ဆေးတစ်မျိုးကိုလာမယ့်သတင်းပတ်တွင်လူပေါင်း3000နဲ့နောက်ဆုံးအဆင့်စံသက်ဖို့ရှိနေတယ်လို့ AP သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီတော့တွင်မှာပဲကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကျောင်းတွေပိတ်ထားရတဲ့အတွက်ကမ္ဘာတော်မှာပညာသင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပိုင်းနှင်းနာဆုံးရှုံးနေကြရတဲ့မူကြီးအရွယ်ကလေးငယ်တန်း40ထက်မနည်းရှိတယ်လို့ကုလသမဂ္ဂကလေးငယ်ရမုံငွေအဖွဲ့ကအင်္ဂါနေ့မှာပြောပါတယ်။ဥရောပတိုက်ကတချို့ဒေသတွေနဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်တစ်ကြော့ပြန်ကူးစက်တဲ့အလားအလာပေါ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်ရတာတွေကနေပြန်ပြီးနလန်ထူလာရေးသမိုင်းဝင်အစီအစဉ်တရက်ကိုဥရောပသမဂ္ဂခေါင်းဆောင်တွေချမှတ်ပြီးချိန်မှာပဲဗိုင်းရပ်စ်ပိုးပြန်ကူးစက်တာတွေလည်းရှိလာနေတာပါ။ဗိုင်းရပ်စ်ပိုးကူးစက်မှုပြန်တိုးလာတဲ့နိုင်ငံတွေထဲမှာ Belgium, Sweden, Luxembourg နဲ့ Portugal နိုင်ငံတွေပါဝင်ပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့တစ်စီးတစ်ပိုင်းမှာလည်းပိတ်ပင်ကန့်သတ်မှုတွေပြန်ချထားပါတယ်။အီတလီနိုင်ငံကရောမမြို့တော်ပါဝင်တဲ့လာဇီယိုဒေသမှာနောက်ထပ်ကူးစက်မှုတွေရှိလာမယ်ဆိုရင်ဒေသတွင်းပိတ်ပင်ကန့်သတ်ချက်တွေချမှတ်မယ်လို့သတိပေးထားပါတယ်။ဒီနေ့နိုင်ငံမှာတော့အများပြည်သူသွားလာတဲ့အဆောက်အဦတွေအတွင်းမှာနှကောင်းစည်းတက်ရမယ်လို့တင်းနာနေကညွှန်ကြားချက်ထုတ်ထားပြီးမလိုက်နာသူတွေကိုဒဏ်ငွေ155ဒေါ်လာချမယ်လို့ပြောထားပါတယ်။ ပင်နေနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအတွက်ကအနည်းငယ်ပဲတူလာသေးတာဖြစ်ပေမဲ့ပိုးကူးစက်တဲ့အခြေအတွက်ကအတက်ဖက်ကိုဆက်ပြီးပြနိုင်မယ်ဆိုရင်တော့ပိတ်ပင်ကန့်သတ်ချက်တွေကိုဒေတာလိုက်ဖြစ်ဖြစ်တမမဟုတ်တနိုင်ငံလုံးအတိုင်းအတာနဲ့တော့မှချမှတ်သွားဖို့အစိုးရကစဉ်းစား ွယ်ရှိတယ်လို့ပြည်နေကျန်းမာရေးဝန်ကြီးအိုလီဗီယေဗရန်ကပြောပါတယ်ခင်ဗျာ
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းလိုမီတာ31 kHz 6833ညဖိုင်းလိုမီတာ32 kHz 6383ညဖိုင်းလိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုမီတာ390 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ဇူလိုင်လ22ရက်ဗုဒ္ဓဟူးနေ့ညဘက်နိုင်ငံတကာသတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်အကြီးညာပေးပါအောင်မယ်။ထိုင်းနိုင်ငံမှာ COVID-19 ကြောင့်ထုတ်ပြန်ထားတဲ့အရေးပေါ်ကြေညာချက်ကိုဩဂတ်လကုန်နဲ့အထိတက်တန်းတိုးမယ်လို့အစိုးရအဆင့်မြင့်အရာရှိတယောက်ကဒီကနေ့ပြောကြားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားတွေအပါအဝင်အိန္ဒိယနိုင်ငံတွေကရွှေ့ပြောင်းလုပ်သားတသိန်း2000လောက်ကိုလည်းတဖြည်းဖြည်းပြည်ဝင်ခွင့်ပေးမယ်လို့ကြေညာပါတယ်။စီပွားရေးကျန်းမာရေးရုပ်ရှင်ရိုက်ကူးရေးတွေအတွက်ထိုင်းနိုင်ငံကိုလာကြသူတွေအပြင်ရွှေ့ပြောင်းလုပ်သားတွေကိုလည်းထိုင်းနိုင်ငံနဲ့ဝင်ဝင်ပြုမယ်လို့ထိုင်းအစိုးရ COVID-19 တုံ့ပြန်ရေးဆိုင်ရာပြောခွင့်ရသူကဒီကနေ့ပြောကြားပါရယ်လေယာဆိုင်ပျိုးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအလုံသမားလိုအပ်ချက်ကြောင့်မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကရွှေ့ပြောင်းလုပ်သားတွေကိုတဖြည်းဖြည်းနဲ့လာခွင့်ပြုမှာဖြစ်ပြီးထိုင်းနိုင်ငံရောက်တာနဲ့ COVID-19 ရောဂါရှိမရှိစစ်ဆေးမှုတွေလုပ်သွားမယ်လို့ပြောပါရယ်ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေကိုမလကုံပိုင်းကထုတ်ပြန်ခဲ့ပြီးတဲ့နောက်နိုင်ငံသားတွေပြည်ဝင်ခွင့်ပိတ်ပင်ခဲ့တာပါအဲဒီနောက်မြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားအများအပြားလည်းမြန်မာနိုင်ငံကိုပြန်လာခဲ့ကြရပါတယ်ထိုင်းပြည်တွင်မှာ COVID-19 ကာယရောဂါကူးစက်သူမရှိတော့တာနှစ်လနီးပါးရှိနေချိန်မှာအရေးပေါ်အခြေအနေကိုဩဂတ်လကုန်နဲ့အထိတက်တန်းတိုးမဲ့ကိစ္စအပေါ်ထိုင်းတော်တော်များများကတော့မေးခွန်းထုတ်နေကြပါတယ်အခုလိုအစိုးရကတက်တန်းတိုးမဲ့ကိစ္စကိုထိုင်းလွှတ်တော်ကခွင့်ပြုမပြုရှေ့သတင်းပတ်မှာဆုံးဖြတ်မှာဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာလူဦးရေဒုတိယအထူးထပ်ဆုံးဖြစ်တဲ့မဲလ်ဘန်မြို့မှာဒီကနေ့ဇူလိုင်လ22ရက်နေ့ကစပြီးလူတိုင်းနှာခေါင်းစည်းအကာအကွယ်ဝေ့ရမယ်လို့အမိန့်ထုတ်ပါရယ်နိုင်ငံထဲမှာ COVID-19 ရောဂါအတည်ပြုလူနာ24နာရီအတွင်း500ယောက်ရှိတာမှာ484ယောက်ကမဲလ်ဘန်မြို့ကဖြစ်ကြပါရယ်ရောဂါစတင်ကူးစက်တဲ့မလတွေကဆိုရင်အများဆုံးအရေအတွက်ဖြစ်ပါရယ်မဲလ်ဘန်မြို့မှာမလို့အရင်အင်းမြင်မထွက်ရအမိန့်ထုတ်ထားတာတည်းနှစ်ပတ်ရှိနေပါပြီလူဦးရေအများဆုံးဆစ်ဒနီမြို့မှာလည်းနေရာထက်တွေမှာလူမှုအတိုင်းဝိုင်းစားကူးစက်ပြန့်နှံ့နေပုံရတဲ့အတွက်အထူးသတိနဲ့စောင့်ကြည့်နေတယ်လို့ New South Wales ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်ဟောင်ကောင်မှာလည်းဖြီးရင်းကူးစက်သူအတိအပြည့်လူနာ2000ကျော်ရှိသွားပြီမို့အများဆုံးဘတ်စ်ကားရထားစီးသူတွေအဆောက်အဦအမိုးကအောက်သွားသူတွေအားလုံးနှာခေါင်းစည်းမဖြစ်မနေဝေးရမယ်လို့အမိန့်ထုတ်ထားပါတယ်ဒီအမိန့်ဟာဩဂတ်လ5ရက်နေ့အထိအသက်ဝင်ပါတယ်။ COVID-19 ကာယရောဂါထိန်းချုပ်နိုင်ပြီလို့ပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာခဲ့တဲ့တောင်ကိုရီးယားနိုင်ငံကတော့အတည်ပြုလူနာ63ယောက်ထပ်တွေ့တယ်လို့တောင်ကိုရီးယားရောဂါထိန်းချုပ်ကာကွယ်ရေးဌာနကပြောပါတယ်။အဲ့ဒီထဲက36ယောက်ဟာဆိုးမျိုးတော်တဝိုက်ကဖြစ်ကြပါတယ်။မလေးရှားနိုင်ငံတွေကိုတရားမဝင်ဝင်ရောက်ခဲ့တဲ့မြန်မာနိုင်ငံကရိုဟင်ဂျာ28ယောက်ကိုချိန်ချမ်းမပေးတော့ဘူးအထက်တရားရုံးကအမိန့်ချလိုက်တယ်လို့သူတို့ရဲ့ရှေ့နေကပြောပါရယ်ပြီးခဲ့တဲ့လတုန်းကမလေးရှားနိုင်ငံအနောက်ပြောင်ပိုင်းလန်ကာဝီကျွန်းကိုရိုဟင်ဂျာ28ယောက်အပါအဝင်ဆက်လီနဲ့တရားမဝင်ရောက်လာသူ40ကိုအပြစ်ပေးဖို့အတွက်အောက်တရားရုံးတစ်ခုကအမိန့်ချထားတာပါသူတို့အားလုံးကိုလည်းထောင်ဒဏ်9လချထားပါရယ်ဒါပေမဲ့ရိုဟင်ဂျာတွေဟာဒုက္ခသည်တွေဖြစ်တာကြောင့်သူတို့ကိုချိန်ချမ်းမပေးသင့်ဘူးလို့လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်။ဒါကြောင့်အထက်တရားရုံးကအမှုကိုပြန်လည်တုံ့တက်ခဲ့တာဖြစ်ကြောင်းရှေ့နေ Colin Andrew ရဲ့အပြောကို Writers သတင်းမှဖော်ပြပါတယ်။သူတို့မှာအရင်ပြစ်မှုကျူးလွန်ထားတဲ့မှတ်တမ်းမရှိသလိုဒုက္ခသည်တွေဖြစ်တာကြောင့်ချိန်ချမ်းပေးရင်ရက်ဆက်ရကြမယ်လို့တရားရုံးကဆုံးဖြတ်ခဲ့တယ်လို့ရှေ့နေကပြောပါတယ်။မလေးရှားနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဥပဒေအရနိုင်ငံတွေကိုတရားမဝင်ဝင်လာသူတွေအနေနဲ့ဒေါ်လာ2000ကျော်နဲ့ညီများတဲ့မလေးရှားရင်းဂစ်တစ်သောင်းထောင်ဒဏ်9နှစ်နဲ့ကျိန်းဒဏ်6ချက်ကြားခံရနိုင်ပါတယ်။မြန်မာနိုင်ငံအနောက်ဖက်ချမ်းရခိုင်ပြည်နယ်ရင်းပဋိပက္ခတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရသလိုကျန်တဲ့ရိုဟင်ဂျာတွေဟာလည်းမြန်မာနိုင်ငံတွင်းမှာဒုက္ခတွေစခန်းတွေမှာပဲနှစ်နဲ့ချီနေကြရတာပါ။စာဝတ်နေရေးအခက်အခဲတွေကြောင့်မလေးရှားနိုင်ငံကနေတဆင့်တတိယနိုင်ငံတွေမှာအခြေချနိုင်ရတဲ့အတွက်ရေလန်းခရီးကရောကုန်းတွင်းပိုင်းကပါမလေးရှားနိုင်ငံတွေဝင်ရောက်မှုတွေတည်းရှိနေပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံနိုင်ပေမဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကလူတွေကိုတော့စီးစစ်လက်ခံမယ်လို့ပြောထားပါတယ်။ တရုတ်နိုင်ငံတောင်ပိုင်းမှာမိုးအကြီးအကျယ်ရွာသွန်းလို့စံချိန်တင်ရွှေ့ကြီးပြီးရွာလုံးကျွတ်ရေလွှမ်းမှုတွေရှိနေတာကြောင့်ဒေသခံထောင်ထဲချီကိုဘေးလွတ်ရာရွှေ့ပြောင်းပေးနေရတယ်လို့အစိုးရသတင်းမီဒီယာကပြောပါရယ်။နိုင်ငံအလဲပိုင်းအန်ဟိုင်းနယ်မှာကယ်ဆယ်ရေးဝန်ထမ်းတွေကရာဘာလေသုံးပြီးတော့လိုက်လံကယ်ဆယ်နေတာကို CCTV ရုပ်သက်သတင်းမှာပြသပါရယ်။ကြီးနယ်တွေကဟွာယီဟီမြစ်တစ်လျှောက်မှာရှိတဲ့ရေလွှဲကန16ခုထဲက9ခုကိုရေကြီးပင်အန္တရာယ်ကြောင့်ဖွင့်ချခဲ့ကြရပါတယ်။အိမ်ကြီးချင်းဟူပေနယ်တွေကအန်ချီမြို့နာမှာမြေပြုံမှုကြောင့်ရန်စီမြစ်လက်ထက်တစ်ခုပိတ်ဆို့သွားတာကြောင့်အခြေအနေပိုဆိုးခဲ့တာပါ။ရေတားထားတဲ့ကန်တစ်ခုရေရှမ်းနိုင်တာကြောင့်အဲ့ဒီဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းနေကြရပါတယ်။အခုတည်ပတ်ထဲနောက်ထပ်မိုးတိထန်စွာရွာသွန်းနေတာကြောင့်နိုင်ငံတော်နောက်ထပ်ရေကြီးရေလွှမ်းမဲ့အန္တရာယ်တွေရှိနေတယ်လို့တရုတ်အစိုးရမိုးလေဝသဌာနကပြောပါရယ်။ရန်စီမြစ်တစ်ဖက်တစ်ဖက်မှာရှိတဲ့အန်ဟိုင်းနဲ့ကျန်းရှိနယ်တွေမှာအနည်းအောင်အဆင့်အရေးပေါ်စီးပေးချက်တွေကိုထုတ်ပြန်ထားပါရယ်။ဖီယိုအင်မြန်မာပိုင်းရဲ့ဇူလိုင်လ22ရက်ပုံထုံးနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်။အခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ရှင်။
မြန်မာနိုင်ငံမှာတန်ရာဇာတတူဖို့ရေလုပ်ငန်းတွေမှာကုမ္ပဏီတွေဟာပွင့်လင်းမြင်သာမှုမရှိတဲ့အကြောင်းသဘာဝပတ်ဝန်းကျင်အရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Global Witness အဖွဲ့ရဲ့အစိုးရကလည်းအစ်ကဖော်ပြလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ချပါ။မြန်မာနိုင်ငံတော်ဝန်ကတန်ရာဇာတတူဖို့ရေလုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့ကုမ္ပဏီတွေဟာရရှိလာတဲ့အကျိုးမြတ်တွေကိုဘယ်သူတွေကလက်တွေ့ခံစားနေရလဲဆိုတာကိုပွင့်လင်းမြင်သာမှုရှိရှိထုတ်ပေါ်ပြောဆိုမှုရဲ့အားနည်းနေစေဖြစ်ကြောင်း Global Witness အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြပါရယ်မြန်မာနိုင်ငံမှာလုပ်ငန်းလုပ်ကိုင်မှုမှတ်ပုံတင်ထားတဲ့ကုမ္ပဏီပေါင်း260ကျော်ရဲ့ခုနှစ်ရာခိုင်နှုန်းဟာအချက်အလက်တွေမှန်ကန်မှုမရှိသလိုအများစုဟာလုပ်ငန်းတွေနဲ့ပတ်သက်လို့အစီရင်ခံစာပြည့်ပြည့်စုံစုံတင်ပြဖို့ပြက်ကွက်နေရလို့လည်းပြောပါရယ်မြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာရပ်ပတ်မဟာမိတ်အဖွဲ့မာတာရဲ့တာဝန်ရှိသူဦးရဲလင်းမြင့်ကတော့တဘာဝတရားစာတာတူဖို့လုပ်ငန်းတွေကကုမ္ပဏီတွေရဲ့ပြက်ကွက်မှုတွေကိုတောင်းအောင်ရှိသူတွေကစစ်ဆေးအေးအေးယူဖို့အားနည်းနေရလို့လည်းပြောပါတယ်
။ဟိုသုံးနှစ်ပတ်စဉ်တွေရဲ့ဟိုဟာသုတ်ပြန်ဖို့ဆိုလို့တော့လုပ်တယ်။လို့တော့ခုတော့ပထမဆုံးဒီခဏတော့ဆက်ပြီးပေါ့။အဲ့ဒီဒီခဏမှာပါနေကုမ္ပဏီရဲ့ကိုယ်လိုခါရခိုင်နေတာတကယ်ကျွန်တော်ပြန်နေစမ်းသိတဲ့ဟာစစ်ဆေးတဲ့ဟာလေကိုကြည့်လို့နေတယ်။တကယ်တမ်းကျတော့သုရသက်သက်လို့ပြောကတောင်းရှိရတယ်။ဒီဟာကိုဘယ်လိုပြန်စစ်ဆေးနေဘယ်လိုတက်ဆိုင်ပြီးတော့ဒါဟုတ်လားမဟုတ်လားဆိုပြန်ကြည့်မယ်ဆိုတဲ့ဟာကိုကိုကြည့်လို့ဆိုတော့ဘယ်လိုလဲဟိုဒါတော့လက်ရှိအခြေအနေမှာပေါ့နော
် Global Witness အဖွဲ့ရဲ့အစိုးရကသာမတော့ကုမ္ပဏီအများအပြားဟာအချက်လက်တင်ပြမှုတွေလုံးဝမလုပ်တာတွေရှိသလိုတမတ်ရက်ထက်နောက်ကျတင်ပြတာတွေလည်းရှိခဲ့တယ်လို့ဖော်ပြထားပါတယ်။ပထမအစီရင်ကစားတင်သွင်းတဲ့ကုမ္ပဏီပေါင်း162ခုမှဆိုရင်လေကုမ္ပဏီ24ခုကတင်ပြမှုပြက်ကွက်ခဲ့သလိုကုမ္ပဏီ18ခုဟာလည်းတမတ်ရက်ထက်နောက်ကျခဲ့ကြောင်းဖော်ပြခဲ့တာပါ။ဒီလိုပြက်ကွက်ခဲ့တဲ့ကုမ္ပဏီတွေကိုအစိုးရကလုပ်ငန်းလိုင်စင်ဆိုင်ငံ့တာ၊ရပ်ဆိုင်တာ၊ပယ်ဖျက်တာ၊ကြီးမားတဲ့တံငွေချမှတ်တာတွေအပါအဝင်ထိထိရောက်ရောက်အရေးယူဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ကတော့အားနည်းချက်တွေနဲ့ပတ်သက်လို့မကြသေးခင်ကစလို့တိုးတက်အောင်ဆောင်ရွက်နေရပြီရှိရလို့ပြောပါတယ်
အဲ့ဒါတော့ဒီကကျွန်တော်တို့ကတမစကြီးဟိုမက်ချင်းနဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းတွေကပေါ့နော်အပြင်းနေတဲ့ဒါတိချက်နှစ်ချက်ကလည်းဒါနဲ့ပတ်သက်တဲ့ကျွန်တော်တို့ကလိုင်းမှာတင်ပေါ်မှုနဲ့ပတ်သက်ပြီးတော့လေဒီပြဌာန်းချက်တွေကြီးရုံးလို့မရှိခဲ့တာသုံးချက်ကဒီဟာကိုပြဌာန်းချက်တွေလိုင်းမှာရေးရှိရှိကိုဒီဆန်းဖြစ်တဲ့ regulatory authority ကလည်းကျွန်တော်တို့ကဆင်းနေမချစ်ချင်တာဒီချက်ကြီးသုံးချက်ကြောင့်မလို့ကျွန်တော်တို့ဒီမှာရေလုံးဝဒါတွေအားနည်းချက်တွေသို့တော်လည်းပဲအခုလုံးဝကြည့်ရရင်ကုန်လုံးနေတယ်ကြာလို့တော့ဒီသစ်ပြည့်စင်တိုးတက်မှုတွေကျွန်တော်တို့တော်လေးကိုရပါတယ်
Global Witness ရဲ့အစီအစဉ်ကလာမှာတော့ကချင်ပြည်နယ်ကအကြောက်ဆိုင်တူဖော်ရဲ့လုပ်ငန်းတွေမှာပိုင်ရှင်အစ်စ်ကိုဖုံးကွယ်ထားတာတွေရှိနေကြောင်းနောက်ွယ်မှာတော့စစ်တပ်အပါအဝင်လက်နက်ကင်ဖွဲ့စည်းတွေအာဏာပိုင်တွေနဲ့ရင်းနှီးသူတွေကထိ ंछ ုပ်ထားတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာကြောက်ဆိုင်ထုတ်လုပ်မှုကနေအငင်းဆုံးဝင်ငွေအဖြစ်2014မှာအမေရိကန်ဒေါ်လာဘီလီယံ30ကျော်ရရှိခဲ့ပြီးတော့နောက်ပိုင်းမှာလည်းနှစ်စဉ်1ဘီလီယံကနေ15ဘီလီယံကျော်ဝင်ငွေရနေရလို့လည်းခန့်မှန်းထားတာပါဒီလဇန်တို့ကကချင်ပြည်နယ်ဖားကန့်ဒေသကြောက်ဆိုင်တွင်မှလူပေါင်း200ကျော်တိကျဒဏ်ရာရခဲ့တဲ့ဖြစ်ရပ်ကြောင့်မြန်မာနိုင်ငံကတရားစာတထုတ်လုပ်ရေးလုပ်ငန်းတွေကအခြေအနေတွေပေါ်အများအာရုံစိုက်လာကြတော့လို့မကြာခဏထိခိုက်မှုတွေကြုံနေရတဲ့အခြေအနေကိုလည်းထိန်းချုပ်ဖို့တိုက်တွန်းတာတွေလည်းထွက်ပေါ်လာချိန်မှာပဲ Global Witness ရဲ့အစီအစဉ်ကသာထွက်ပေါ်လာတာပါတမတော်ကတော့ဇူလိုင်2ရက်နေ့ကမြေပြုံမှုနဲ့ပတ်သက်ပြီးလုံခြုံရေးတာဝန်ရှိသူတွေအဖြစ်အစိမ့်မြင့်အရာရှိ2ယောက်ကိုအရေးယူထားကြောင်းသတင်းထုတ်ပြန်ထားပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ
ဇာမဲနိုဝင်ဘာလတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေကိုကိုဗစ် -19 ကပ်ရောဂါကာလထုတ်ပြန်ချက်တွေနဲ့အညီခွင့်ပြုသွားဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေစည်းရုံးလှုပ်ရှားခွင့်ပြုမှာဖြစ်ပေမဲ့ကျွန်မရေးအတွက်သတ်မှတ်ချက်တွေနဲ့အညီသာလုပ်ကိုင်ခွင့်ပြုမှာဖြစ်တဲ့အကြောင်းကျမရေးဝန်ကြီးဌာနနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်မှာကျမရေးအစီအမံတွေနဲ့အညီဆောင်ရွက်ဖို့တာဝန်ရှိသူတွေကအကြံပြုထားတယ်လို့လည်းကျမရေးဦးစီးဌာနပြန်ကြားရေးတာဝန်ခံဒေါက်တာတန်းနိုင်စိုးကပြောပါတယ
်။ဒီလုပ်ငန်းစဉ်တစ်ခုလုံးကျွန်တော်ကဒီကိုဗစ်ဒီဆက်ကျွေးခြင်းနဲ့ပတ်သက်ပြီးတော့လိုက်နာမှုအခြေခံမှုတွေပေါ့။အခြေခံမှုကတော့ခုနကပြောတဲ့ဒီ social distancing ကတော့အဓိကပါနော်။6ပြီခွာရရှိနေဒီအခါကျရင် best set ရင်လက်ကိုဆက်ကနေတဲ့ကြာဆေးခြင်းပေါ့နော်ဒီလူလူလူဝင်ဖြစ်စေပေါ့ဒီဒီအခြေခံမူသဘောတရားတွေနဲ့ခုနပြောတဲ့ရေးပောက်ပွဲလုပ်ငန်းနဲ့ပတ်သက်ပြီးတဲ့အခါကျတော့ဘယ်လိုပေါ့နော်ဟိုဆောင်ရမယ်ဆိုတော့ကျွန်တော်အကြံပြုပေးတာကိုရက်ကဆိုသူတို့ simulation နဲ့လုပ်ကြတယ်ကျွန်တော်တော့ကြည့်ရပေါ့နော်အကြံဉာဏ်နဲ့ပြီးတယ်သူတို့မှလည်းဒီဟာနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတစ်ခုပေါ့နော်ဆိုတော့ IFS ဆိုတာကအဲ့လိုအဖွဲ့အစည်းတစ်ခုကနေပြီးတော့တောက်လျှောက်ရနေပတ်သက်ပြီးတော့ပေါ့နော်စေတံဆဲအင်ဂျင်ရှင်ပေါ့ဒါဖြစ်ဖို့အတွက်ကိုလုပ်ပေးနေရရှိရပေါ့နော်ခုကြီးပေးတဲ့အားအပိုင်းနေလည်းရှိတယ
်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့အသေးစိတ်လမ်းညွှန်ချက်တွေထုတ်တဲ့အခါအရင်ရွေးကောက်ပွဲကာလတွေလိုမဟုတ်ပဲလူစုလူဝေးနဲ့ပဲဆွဲစည်းရုံးတာမျိုးတွေကိုကန့်သတ်မဲ့အချက်တွေပါဝင်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ်ကျမရေးဝန်ကြီးဌာနရဲ့အကြံပြုချက်အပေါ်အခြေခံပြီးလမ်းညွှန်ချက်တွေထုတ်ပြန်သွားမယ်လို့လည်းပြောပါတယ်ကျမရေးပညာရှင်တွေကတော့ကပ်ရောဂါကူးစက်မှုတွေကိုတားဆီးချင်းချုံနိုင်အောင်လူစုလူဝေးရှောင်ဖို့နှာခေါင်းစည်းအကာအကွယ်တွေဝတ်ဆင်ဖို့လက်ကိုမှန်မှန်ဆေးကြဖို့တိုက်တွန်းထားပါတယ်နိုင်ငံရေးပါတီတွေကတော့ကပ်ရောဂါကာလကန့်သတ်မှုတွေကြောင့်ကျင်းပမဲ့ရွေးကောက်ပွဲမှာရင်ဆိုင်ရမဲ့စိန်ခေါ်မှုတွေအပေါ်စိုးရိမ်နေပါတယ်ဒီနေ့မှာပါတီသစ်တစ်ခုအဖြစ်ပထမဆုံးကြိမ်ရွေးကောက်ပွဲဝင်မဲ့ပြည်သူ့ရှေ့ဆောင်ပါတီပြည်သုံးလုံးပါတီရဲ့ဒုဥက္ကဋ္ဌဦးမြင့်မောင်ထွန်းကတော့ကန့်သတ်ချက်တွေကြောင့်အွန်လိုင်းဆက်သွယ်မှုကိုအားကိုးနေရတာကြောင့်အခက်အခဲတွေကြုံနေရတယ်လို့ပြောပါတယ်
။ဟုတ်ဆက်မှာကနေပြီးတော့နိုဘာလပထမပါတီတောင်းနေကာလပေါ့နော်။ဒီနေ့မှာမှကျွန်တော်တို့ကလူနဲ့ဖြည့်ပြုတ်မှုပိုင်းမှာဒီကာလဒီထိတ်ထွက်တဲ့ကာလလိုပဲလုပ်နေရရင်တော့ကျွန်တော်အများကြီးခက်ခဲရှိမယ်။ဟုတ်တယ်ကျွန်တော်တို့ကဒီကိုဗစ်မဖြစ်ခင်ဘာမှကျွန်တော်ရက်သိမရလိုက်ဘူးကျွန်တော်တို့ကလူစီဝေးရလေအဲဒီကိုဗစ်ကာလဆိုတော့ပိုဆိုးတော့ဗောဗျာပြည်သူနဲ့ချစ်ကြမှုဆိုတာလုံးဝကျွန်တော်မလုပ်နိုင်တဲ့အနေအထားပေါ့ပြည်သူနဲ့မချစ်ကြမယ်နဲ့ကျွန်တော်မဲရဖို့ခက်ခဲတာဗောဗျာဒါကျွန်တော်တို့ကပြည်သူနဲ့မချစ်ကြမယ်နဲ့ကျွန်တော်ရဲ့မူဝါဒတွေကိုသူတို့ချပြဆွေးနွေးဖို့ဆိုတာလည်းခက်တာပေါ့အဲ့ဒါလည်းကျွန်တော်မှာခက်ခဲတစ်ခု challenge တစ်ခုဖြစ်နေတယ်အခုလောလောဆယ်တော့ကျွန်တော်တို့ကတော့ဟို Facebook ကဗောဗျာ Facebook ကနေပြီးတော့ကျွန်တော်တို့လုပ်နေတာတော့ရှိတာပေါ့အကုန်လုံးကျွန်တော်တို့လူတွေကထိတွေ့ဖို့မရနိုင်ဘူးအထူးသဖြင့်အခြေခံလူတိုင်းစားတွေနဲ့ထိတွေ့ဖို့ကြတော့ကျွန်တော်တို့တော်လေးအားနေတာပေါ့နော
်ကျင်းပဖို့လေးလလောက်သာလိုတော့တဲ့အချိန်အထိရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိသေးတဲ့အပေါ်မှာလည်းနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြပါတယ်သမ္မတဦးဝင်းမြင့်ကတော့ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့မဲပေးခွင့်ရှိသူတွေအခွင့်အရေးမဆုံးရှုံးစေဖို့သက်ဆိုင်ရာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်ကြီးတွေနဲ့အကြသေးခင်တုန်းကတွေ့ဆုံချိန်မှာပြောဆိုထားခဲ့ပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေကြည်တင်ပြပို့ထားတာဖြစ်ပါတယ
်။စီရေးတင်မှနေတဲ့ရခိုင်ပြည်နယ်မှာတပ်မတော်ရင်နန်းတစ်ခုကိုဒီသတင်းပတ်ဆိုပိုင်းမှာပဲအေးရခိုင်လက်နက်ကန်ဖွဲ့ကနေချုံကူတိုက်ခိုက်ပြီးနောက်ဒီကနေ့ထိတိုက်ပွဲဆက်လက်ပြင်းထန်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါရခိုင်ပြည်နယ်မင်းပြမြို့နယ်မှာဒဏ္ဍာစစ်တွေရရှိသူကိုတင်ဆောင်လာတဲ့တပ်မတော်ရင်တန်းတနင်္လာနေ့တုန်းကတိုက်ခတ်ခံရပြီးနောက်ဆက်တွဲတိုက်ပွဲတွေဒီကနေ့ထိဆက်ဖြစ်နေပါတယ်။မင်းပြမြို့နယ်ဖားပြော်ကြီးရွာရခိုင်ရွာနဲ့ဖားပြော်ချင်းရွာဘက်မှာဒီမနက်ပိုင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေကြောင်းဖားပြော်ရွာသားဦးသိန်းအောင်ကပြောပါတယ်။
ဘုတ်တိုက်ပွဲတွေချင်းရွာထဲမှာလည်းဖြစ်တယ်ဟိုရခိုင်ရွာထဲမှာလည်းဖြစ်နေတယ်။ကျင်းရွာရွာထဲမှာလည်းဖားပြော်ရွာပြတ်ခင်နေတယ်ဆိုတော့ဒီမှာဝေးလာဦးရွာကဖြစ်တယ်သာသာတွေကမရှိတော့ဘူ
းဒီကနေ့မင်းပြမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြအောင်အေးပြောခွင့်ရခိုင်တုခါကလည်းအတည်ပြုပြောပါတယ
်ဒီနေ့မှလည်းပဲဒီမင်းပြမြို့နယ်ဟိမှာအဲ့ဒီည21ရက်တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေမှာမြန်မာစစ်တပ်ကထားပြီးတော့အင်အားဖြည့်ထိုးစစ်ဆင်လာတဲ့ဘက်ကြောင့်မို့လို့တိုက်ပွဲတွေကတော့ထားပြီးတော့ဖြစ်နေတယ်လို့သိရတယ်ဗျ
လက်ရှိမင်းပြမြို့နယ်ဖားပြော်ရွာဘက်မှာရခိုင်လက်နက်ကိုင်အဖွဲ့တွေတာလုံးအင်အားနဲ့တပ်ဖြတ်နေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်မင်းမြမြို့နယ်ရံမောင်တရားနယ်ကန်းနီရံမှာဒေနန္တာအရာရှိစစ်တွေစီနင်းလာတဲ့စစ်ရင်တန်းကိုတနင်္လာနေ့ညမှာအေးရခိုင်လက်နက်ကန်ဖွဲ့ကနေပြစ်ခတ်ဆက်ကတ်ချက်တယ်လို့တပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
အဲ့မှာသင်္ကန်းဓာတ်ရိုက်တွားပို့ရကားလို့ကျွန်တော်သိရတယ်အဲကျွန်တော်ကဆုံးတာဟောသိကြတာရတာဟောရှိတယ်ဒီလမ်းတရားလေးပေါ်သွားတာဆုံးကိုတိုက်ခိုက်တဲ့ဟာပဲရှိပါတယ်ဆုံးကိုတိုက်ခိုက်တဲ့တော့ပါပဲ
ခြုံကိုတိုက်ခိုက်ခံရမှုတွင်သိခတ်တည်ဆုံမှုအသိကြကိုတော့တမတော်ပြောခွရသူကမပြောပါဘူးစူလိုင်က20ရက်နေ့ည9နာရီချိန်မှာတောင်ဘိုကေကျေးရွာနေတမတော်ရင်တန်းကိုအေဘက်ကနေရာ6နေရာမှာအလင်းငှက်ချောင်းမြောင်းပြစ်ခတ်တိုက်ခတ်ခဲ့ကြောင်းတမတော်ဘက်ကနေမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့မင်းပြမြို့နယ်တွင်စစ်ရင်တန်းကိုပြစ်ခတ်တိုက်ခတ်မှုနဲ့ပတ်သက်လို့အခုလိုပြောပါတယ်။
ဇူလိုင်လ20ရက်နေ့ည9နာရီလောက်မှာဒီစစ်စင်ရေးအထောက်အပံ့ဒီအင်အားဖြည့်တင်းဖို့ရှိတက်လာတဲ့ဒီအင်အား120လောက်ပါတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကား5စီးပါတဲ့စစ်ရင်တန်းကိုကျွန်တော်တို့ရခိုင်တပ်တွေကနေပြီးတော့ဒီဖားကျော်ချင်းရွာနဲ့ဒီတောင်ပုတ်ကေရွာကြမှာဂျာဂျာဟန်တာတိုက်ခိုက်ခဲ့တာရှိတယ်ဗျ။ည9နာရီကနေ21ရက်နေ့မနေ့9နာရီလောက်ဒီစစ်ကူလာတဲ့မြန်မာစစ်တပ်တပ်တွေနဲ့တညာလုံးတိုက်ပွဲဖြစ်တာရှိတယ်။ဇူလိုင်က21ရက်နေ့မှာလည်းပဲတနေ့လုံးနီးပါးတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီထိတွေ့တိုက်ခိုက်မှုတွေအတွက်မှာမြန်မာစစ်တပ်ဘက်ကနေပြီးတော့တေဆုံးတာနဲ့ဒဏ်ရာရတာပေါင်းရင်60အထက်ရှိတယ်ဗျ။
တိုက်ပွဲတွင်ထိခိုက်ဒေဆုံးမှုနဲ့ပတ်သက်လို့အေအေဖွဲ့ရဲ့ပြောဆိုချက်ကိုတော့တိကျသိကြည့်လို့မရပါဘူး။ဇူလိုင်လ20ရက်နေ့ည9နာရီခန့်မှာဖားကျော်ချင်းရွာနီအေအေနဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံမျိုးမီတူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖားကျော်ချင်းရွာအုပ်ချုပ်ရေးမှူးဦးထွန်းအောင်ကျော်ကပြောပါတယ်။
အဲ့ဒါညနေဖိုင်နိုင်တုံးချင်တာဖြစ်နေတယ်။ရွာနဲ့တော့နေနေတော့ဝေးတယ်။ဒီရွာကမိုင်းကလေးတယောက်ကျတယ်လေ။နေနေကိုကိုယ်ရဲ့နေနေတော့လက်မခံဘူး။ကျောင်းကိုပြောတာလေ။ကျောင်းမှာခုနကပြောတယ်လေ။အဟိုလက်နဲ့ကြည့်မလို့လက်နဲ့ရှင်နဲ့ကြည့်ရတယ်။ရွာခေးမှာပေါ့
။လက်ရှိဖားပြော့ရွာဘက်မှာတမတော်ဘက်ကနေရာယူထားပြီးအေဘက်ကတော့ရွာနီးတောင်တန်းပေါ်မှာစင်အားဖြန့်ထားတယ်လို့တိုက်ပွဲဆက်လက်ဖြစ်ပွားနိုင်တယ်လို့လည်းရွာသားတွေကပြောပါတယ်။ဒီကနေ့မနေ့ဖက်မှာလဲဒီထိတောင်မြို့နယ် CDB ရင်ချေးွာဘက်မှာရဲစိတ်ကြောင်းတစ်ခုပစ္စည်းပို့ရလမ်းကြောင်းမှာဘုံတလုံးပောက်ကွဲခဲ့ပြီးထိခိုက်မှုတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။တပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်လက်နက်ကိုင်အဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်ကြတဲ့တမ်းမလောင်တပ်ဖွဲ့ DNL မြန်မာမျိုးရဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကတပ်ဖွဲ့တို့ကတော့ FVNCC ကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဥဆောင်လမ်းညွှန်မှုနဲ့လုံခြုံရေးအာမခံချက်ရှိမယ်ဆိုရင်ရှေးလက်ထဲမှာကျင်းပဖို့စီစဉ်ထားတဲ့23ရာစုပင်လုံညီလာခံကိုတက်ရောက်မယ်လို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။ကိုဗစ်ကာလအတွင်းထိုင်းမြန်မာလာအိုသုံးနိုင်ငံဆောင်ရာရွှေတရိကံဒေသကနေဝင်ရောက်လာတဲ့ဆိတ်ကြွဈေးပြားဆက်နှစ်တန်းကိုထိုင်းမူရင်နေနေအဖွဲ့ကဖမ်းဆီးမိတဲ့အကြောင်းကိုပြောပြပါမယ်။ကျမအေးမှာပါထိုင်းနိုင်ငံမှာကိုဗစ်ကာလအတွင်းဒေသတွင်းနေဆက်မှလူဝင်ထွက်တွေကိုတားဆီးထားပေမဲ့ကုန်စည်စည်းမှုတွေကတော့ဆက်ရှိနေတာပါ။ကိုဗစ်ကာလအတွင်းမှာတော့နေဆက်တွေပိတ်ဆို့ထားတဲ့ကြားပါပဲ။ထိုင်းနိုင်ငံတွင်းကိုရွှေတရိကံဒေသကနေလာတဲ့မူရစည်းဝါးရဲ့အလုံးအင်းနဲ့ပို့တိုးပြီးတော့ဝင်လာနေပါတယ်။ဘန်ကောက်မြို့မူရနေနေရေးဘျူရိုမှာမူရနေနေရေးရဲချုပ်ချီနာဖတ်ဆာရာချင်းကဇူလိုင်လ21ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစိတ်ကြွဈေးပြား12တန်းဖမ်းမိတဲ့အကြောင်းကိုထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်ကျွန်တော်တို့ကတော့ဝင်လာသမျှမူရစည်းဝါးတွေကိုတော့ပိတ်ဆို့ဖမ်းဆီးနေတာပါပဲမူရစည်းဝါးတွေကတော့ကိုဗစ်ကာလမှာပို့တိုးပြီးတော့ကားအစင်းလုံးလိုက်ဝင်လာနေတာပါပဲဆိုပြီးပြောဆိုသွားတာပါအခုဆိုရင်ကိုဗစ်ကာလမှာအလုပ်လက်မဲ့ဖြစ်နေတဲ့လူငယ်တွေဟာငွေရတယ်ကူတဲ့မူရစည်းဝါးတည်ဆောင်တဲ့လုပ်ငန်းတွေကိုရောက်ရှိသွားကြတယ်လို့လည်းပြောဆိုသွားပါတယ်ဇူလိုင်လ21ရက်နေ့ကထိုင်းနိုင်ငံအရှေ့ပြားကဣဆန်နယ်မြေလို့အသိများတဲ့ရွှေတရိကံဒေသနဲ့အနီးဆုံးနောင်ဘိုလမ်းဘိုခရိုင်ဓာတ်ဆီဆိုင်တွင်ဓာတ်စီဖြစ်နေတဲ့အဖြူရောင်ဘန်ကားကိုကြိုတင်သတင်းရထားတဲ့နယ်မြေအဖက်ဒီမူရင်နေနေရေးအဖွဲ့ကကားသုံးစီးနဲ့ညှက်ပိတ်ဖမ်းကြည့်ခဲ့ပေမဲ့မူရင်စေဝါတယ်ဆောင်လာတဲ့ကားဟာရဲကားတွေကိုတိုက်ပြီးမောင်းပြေးသွားခဲ့တာဖြစ်ပါတယ်။မူရင်စေဝါတယ်ဆောင်လာတဲ့ဘန်ကားဟာနယ်ဆက်ကိုင်းတော်တွေကြားမှာထိုးရက်ချိန်မှာတော့ရဲကားတွေကလည်းအမိလိုက်ပြီးဖမ်းဆီးခဲ့ပါတယ်။ဒီကားထဲမှာစိတ်ကြွဆေးပြား12တန်းလောက်တယ်ဆောင်လာတာပါ။အသက်24နှစ်နဲ့အသက်26နှစ်အရွယ်လူငယ်နှစ်ဦးဟာစိတ်ကြွဆေးပြားတယ်ဆောင်ကားဖြစ်တဲ့ဥပ္ပိုလ်ဘန်းဝင်9000လက်ခံရယူပြီးတယ်ဆောင်လာတာဖြစ်တယ်ဆိုပြီးဝန်ခံပြောဆိုကြပါတယ်။လူငယ်တွေကတော့ကိုဗစ်ကာလအတွင်းမူရစည်းဝါးတွေကိုအခုလိုမျိုးကားစင်းလုံးဖြင့်တင်ဆောင်ပို့ဆောင်ပေးနေတာ၄ချိန်ရှိသွားပြီလို့လည်းပြောပါတယ်။သူတို့ဟာနေဆက်ကနေဘန်ကောက်ကြည့်ပို့ပေးခဲ့ရတယ်လို့လည်းဆိုပါတယ်။ထိုင်းအနာဘိုင်းတွေကတော့အဓိကမူရကုန်တယ်တွေကိုဖမ်းမိဖို့အတွက်ဆက်လက်စစ်ဆေးနေပါတယ်။2020ခုနှစ်မဲခေါင်မြေဝမ်းတလျှောက်မှာ ตะยุทธ์ไทยญมาลาอุบีเนี่ยกัมพูชาชาวหน่วยงานป่าวเนี่ยชวยตรีกันสิสิเปียงอาทิตย์ลูกขอเลยผู้บ้านในนี้กาลามาเสียจ้าสิจ้าตามมองตรงอย่างจ้าไอ้มุ่ยสิสตรงเดนเนี่ยเป็นอยู่ในแดนเวพันธ์สิ่งเงี้ยจ้าชาวหน่วยงานประกาศทุกอย่างเงี้ยบาร์เลยชวยตรีกันที่ต่างกันที่ทุกที่เลยมุ่ยสิว่าเสียอยู่นี่กูแม่ก็มีเจ้าที่ชาวมาเลยมุ่ยกงเดลิกาตัวมีดีอ่ะที่ชาวลานี่เลยด้วย เดี๋ยวเรามุ่ยสิว่าอันนี้ฮะพ่อโมจิมาลานี่จ้าใช้มุ่ยในนี้ปีลูกาทับยาทามาเลยจะมาเอี่ยมาใช้มาเนี่ยสักการณ์นิดนึงปีปูนี่ละบ้าพี่โอ้ยสิสิเนี่ยเนี่ยบัตรเบียร์วิบันจันทร์ปีจ้าเยจีเนี่ย ฟิวอีก็เนี่ยจะดีเลยสั่งป้าจีเนี่ยนี่จริงๆเลยอยากบอกมาด้วยจงยาเลยอพยพจะด้วยเนี่ยเปิดเตปโยยิ่งพูดหนาเยี่ยดจริงๆเลยสิเนาะฟิวอีก็สายตาหนังจ้าวเลยเช่นจะมารู้ฟิวอีมีมาวันเลยสักกันฟิวอีมีมาวันสิเซนจะเซนอเมริกันแต่ยังอเมริกาจะเซ่แต่ก็ต้องยิ่งตาลังก็มาอยู่มีเนี่ยยังงมอยู่เช่นไปเช่นอีเมย์ยี่ปุ่มเอซ์เลยอีเมย์เลยสักกันเบมิสแอทฟิวอีนิวส์.com
อเมริกันในเงี้ยออริกอนปีเนี่ยปุ่นแลมโยกันยิ่งยันจ้าสนับจ้าดูเลยกูเฟดเรสโซยากาเย็ดอพยพตรงมีพันธุ์สิ่งใดด้วยอเมริกันหลุดออกดิโมแกรมมาด้วยจ้าชั้นสงสารสิ่งเสียไปบ่ต้องสู้แก่จ้าวีตำราทรัพย์โซยากูพิจิตรช่องช้าแก่จ้าวเลยแต่เป็นแม่อเมริกันตำราทรัพย์ในทรัพย์ก็รอดีเลวยากูกลายเป็นเบี้ยสู้แก่วีจอร์จไฟต์เตโซมูจังพิบอลาเกียร์เลย สนับจ้าวเลยมาแต่ช่วงมีจีรุ่งเทโลไม่ยาวบุลูเบียสูงเกินไปเลยแต่ตัวนี้เจ็บเส้นแต่ในปีพุทธศักราช1987ปีเกิดเป็นยังก็ปุ่นแล้วมีสนับจ้าวเลยมาตีมาหูเรียพิเคว่าเลยเยอะแต่พวกสาวอุ่นเรียกว่าวันท้าเกิดจ้าวีแต่ช่วงเรียกพิเศษอะมีชัวร์อะไรลูกเขว่าเลยเอรีน่าเยอะแต่พวกอะยังต้องพิจารณาด้วยขับยี่เกิดจ้าวเลยที่เท่ากันยังยังจะสนับจ้าวดูแต่ช่วงกูมาตามมาปาร์เลยเฟดเรย์เยอะแต่พวกอะพันสิ่งเกิดด้วยอเมริกันหลุดออกดิโม Sawe Piosu Gavari.
More federal law.
Tonoru Federal Yeta Puego, Tallo Omaba, Tijavare, Portland Male, Turo, a local gong located, Lelo, Yodarava, Tavimele, Federal Cuni Melo Bulo, Portland Murawin, Jack Guilalo, Pita Sanya, Anava in Rigat Jobare.
Your presence here,
Kamyaru, Lomishibau, Dolem Lo Ababulo, Yodarava, Federal Soya Cuni Reha, Ninja Dor Sanab Jarago, Poso on Lotolo, Tinidelo.
It's like pouring gasoline
on a fire. သူမျိုးကိုသူကာကွယ်ရလိမ့်မယ်လို့တွစ်တာမှာရေးပါတယ်ဒေတာဆိုင်ရာဘာသာရေးခေါင်းဆောင်တွေကတင်းမာမှုတွေပြေလျော့စေဖို့ငြင်းညာစွာဆန္ဒပြချီတက်ဖို့စီစဉ်နေတဲ့တစ်ချိန်ထဲမှာပဲအော်ရီဂွန်ပြည်နယ်တာဝန်ရှိသူတွေကဖက်ဒရယ်အစိုးရအဖွဲ့တွေကိုအမေရိကန်နိုင်ငံသားတွေကိုမတရားဖမ်းဆီးမှုနဲ့တရားစွဲထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့လေဘာတီရုပ်တုစီတွားရောက်လေပတ်ဖို့ပိတ်ပင်ထားတာကိုတနင်္လာနေ့ကစပြီးတော့ပြန်ဖွင့်ပေးလိုက်တဲ့အကြောင်း AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးပြောပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုအတွင်ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုဟန့်တားကာကွယ်ဖို့အသွားအလာတွေပိတ်ထားသလိုနာမည်ကျော်လေပတ်စရာထင်ကရနေရာတွေကိုလည်းလအတန်းကြာပိတ်ထားခဲ့တာပ တော့ Nico Hux ဖြစ်ပါတယ
်
လူတွေအများကြီးရှိနေကြနေရမှာအခုလိုမြင်ရတော့နည်းနည်းတော့အမြင်ဆန်းနေတာပေါ့ဒါပေမဲ့လည်းကျမကိုယ်တိုင်ဒီကိုလာလို့ရတာကိုကအရန်ကိုချိန်နှက်เสียကောင်းပါတယ်လူနေနေနဲ့ဆိုတော့လည်းကြိုက်ပါတယ်လူသူကပြောပါတယ်ဒီပါတီကျေးရုပ်တုရှိရာကျွန်းကိုတွားရောက်လက်ပတ်တာတွေကိုမလ16ရက်နေ့ကလေးကပိတ်ထားခဲ့တာဖြစ်ပြီးအခု3လကျော်ကြာတော့မှပြန်ပြီးတော့ဖွင့်ပေးခဲ့တာပါ New Jersey မြို့ကလာရောက်လက်ပတ်တဲ့သူကလည်းအခုလိုပြောပါတယ်
We were in lockup so for so long
And this is like
အကြာကြီးအိမ်နေအောင်ရလားဆိုတော့အခုလိုထွက်ခွင့်ရတာဟာတကယ်ကိုလွတ်လပ်ပေါ်ပါစေတဲ့အချိန်လေးပါပဲ Liberty ရုပ်တုကလွတ်လပ်ခြင်းရဲ့သင်္ကေတပဲမဟုတ်လားဒါကြောင့်အခုပြန်ဖွင့်တဲ့ပထမနေ့မှာကျမတို့ကဒီ Liberty ရုပ်တုကိုလာပြီးတော့ဥတိုင်နှုတ်ဆက်ကြတာပေါ့လို့သူကပြောတာပါ Carlos Macias ကအသက်48နှစ်အရွယ်ရဲရာရှိတဦးပ
ါ It feels great to actually be able to get out and actually enter
အပြင်ထွက်လို့ရသွားတာဟာစိတ်ထဲမှာတိတ်ပြီးတော့လွတ်လပ်ပေါ်ပါသွားစီပါတယ်လူတွေနဲ့ဆုံရတွေ့ရတာလည်းတိတ်ကိုကောင်းပါတယ်ကျွန်တော်တို့ကအကြာကြီးပိတ်လောင်နေခဲ့ကြရတာဆိုတော့အခုလိုအပြင်ထွက်ခွင့်ရတာဟာတေယာကပြန်ရှင်လာတယ်လို့တောင်ခံစားမိပါတယ်လို့ပြောတာပါ Liberty ရုပ်ထုစီကိုနှစ်စဉ်ပြည်တွင်းပြည်ပကလာရောက်လည်ပတ်သူပေါင်းတန်းနဲ့ချီပြီးတော့ရှိပါတယ်2019ခုနှစ်မှာပဲ 4.24 သန်းအထိရှိခဲ့တာပါLiberty ရုပ်ထုကိုပြန်ဖွင့်ပေးထားပြီမဲ့ Elite John နဲ့ Liberty ရုပ်ထုရှိရာ John နှစ်ခုစလုံးကပြတိုက်တွေကိုတော့စက်ပြီးပိတ်ထားဆဲဖြစ်ပါတယ်ရှင်ကျမခွာညိုပါ
မိုးတုံမိုးကြောင့်တောင်အာရှနိုင်ငံတွေမှာတည်ဆုံးသူ300လောက်ရှိနေပြီးဘင်္ဂလားဒေ့ရှ်နဲ့နီပေါ်တို့မှာရေကြီးတာပိုဆိုးလာနိုင်တယ်လို့လည်းသတိပေးထားပါတယ်ဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့နီပေါ်နိုင်ငံတို့ကရည်ကြီးနေတဲ့အခြေအနေတွေကိုစုစည်းတင်ပြပေးပါမယ်ကျမသင်္ကီထိုက်ပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သုံးပုံတစ်ပုံရည်ကြီးနေပြီးအနာပိုင်တို့ကတော့နိုင်ငံရဲ့ထက်ဝင်ကြီးပါရည်ကြီးရှည်မှုနဲ့ကြုံတွေ့ရမယ်လို့သတိပေးထားပါတယ်ရည်ကြီးနေတဲ့ရွာကရှိခ်မွတ်စလင်ကတော့ဒီလိုရည်ကြီးမှုမျိုးကိုနောက်ဆုံးတွေ့ခဲ့တာက1998ခုနှစ်ကပါတဲ့အဲ့ဒီနောက်ပိုင်းမှာဒါမျိုးစူးစူးဝါးဝါရည်ကြီးတာမျိုးမတွေ့ရတာပါလို့ပြောသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းလူပေါင်း2,000+ကျော်ရည်ကြီးတံတင့်ခဲ့ပြီးတည်ဆုံးသူအနည်းဆုံး68ယောက်ရှိတယ်လို့အာဏာပိုင်တို့ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းရည်ကြီးတာကရော့လာပြီးမဲ့အခုတော့နိုင်ငံမြောက်ပိုင်းကမြစ်တွေမှာမြစ်ရေကထပ်ပြီးတော့မြင့်တက်လာနေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့ရေကြီးတာကြောင့်အင်္ဂါနေ့အထိသေဆုံးသူအနည်းဆုံး86ဦးရှိပါတယ်။စိုက်ပျိုးမြေဟက်တာထောင်ချီပျက်စီးရပြီးအာဆန်နဲ့ဘီဟားပြည်နယ်တို့မှာတော့လူပေါင်းထောင်နဲ့ချီကယ်ဆယ်ထားရပါတယ်။ပြီးခဲ့တဲ့မေလကတည်းကမိုးသည်ထန်တာကြောင့်ဘင်းလူရပြောင်းရွှေ့ရသူ3,000+ရှိနေပြီလို့လည်းအာဏာပိုင်တို့ကပြောပါတယ်။အိန္ဒိယနိုင်ငံအာဆန်ပြည်နယ်ရေဘေးကနေဘင်းလူရရွှေ့ပြောင်းနေထိုင်ရသူတို့ကတော
့ यहां का परिस्थिति बहुत खराब है
အခြေအနေကအတော်ဆိုးပါတယ်အိမ်တွေရောအလုံးပျက်စီးကြရသလိုမွေးထတဲ့နှွားတွေလည်းသေကုန်ပါပြီတဲ့အခုတော့ထမင်းစားရဖို့တောင်အခက်တွေ့နေပြီလို့ပြောသွားပါတယ်နီပေါ်နိုင်ငံမှာတော့ဇွန်လနောက်ပိုင်းရေကြီးညစ်ပြုံမှုတွေကြောင့်တည်ဆုံးရသူအနည်းဆုံး125ယောက်ရှိပြီးလူပေါင်း50ယောက်ပျောက်ဆုံးနေစေဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။နီပေါ်နိုင်ငံရဲ့ District 89ခုထဲက26ခုမှာရေကြီးတာကြောင့်အိမ်တွေမျောပါပျက်စီးရသလိုစိုက်ပျိုးမြေတွေလမ်းတွေတံတားတွေပျက်စီးပြီးလူပေါင်းရာနဲ့ချီရေတွေလွရာရွှေ့ပြောင်းထားရပါတယ်ရှင်။
အမေရိကန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ကုသလနားဆင်ကြမှာကတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်အမေရိကန်ဟာမြန်မာနိုင်ငံကိုတရုတ်ကြီးစုမှုလက်အောက်ကျောက်မှာမလိုလားဘူးဆိုပေမဲ့တရုတ်လိုထိထိရောက်ရောက်မကူညီဘူးဆိုတဲ့ကိစ္စကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲတန်တမဟောင်းပရစ်လာကလပ်ကပဲချလိုက်ပါတယ်။တချိန်တည်းမှာပဲ ISP မြန်မာရဲ့တရုတ်ရေးရာစုရည်စီတူဖြစ်တဲ့မခင်ခင်ကျော်ကလည်းမြန်မာနိုင်ငံကိုအမေရိကန်ကအကူအညီပေးမဲ့ကိစ္စမှာအကန့်အသတ်တွေရှိနေတယ်လို့ထောက်ပြပါတယ်။အစိစိတ်ကိုသူတို့လူနဲ့ကျွန်တော်ကြော်စံသားဆွေးနွေးဆုံးသတ်ထားပါတယ်။ပရစ်လာကလပ်ကနေ American and the Sion who appears and I can't get on the Jarha. Why don't you change my little Jarha?
Well, I don't really know what this is all about, but I can only guess.
Come on, data, my data. Come on, come on, I'm alone, I'm my. Come on, I saw you, I'm a power. Muwarari, come on, I'm a power. I told the PND, so you're not a mama, but the power. Come on, pure, pure, I'm a sinner. How come no down the open air on a better pure? My pompy, my daddy, I'm a pure door, I would see me soon. A cookie sanga, a die type, you're so moody, the date of antique, and Timari. Tahan, your money, a tutor, but the day, Lumitimau. American, then you're a yita, Jama, your mango, diga, ta, jibi me, a lot of yita, jetriga, jen, asia, and I get a lot of trouble, trouble, get his rush, and dig on the body me. ဒီသားချက်တစ်ခုစီကအေးနိုင်ငံတကာနိုင်ငံရဲ့အခြေအနေနဲ့အဝင်ဝင်စားဖြစ်အောင်ရေးသားထားတာဖြစ်ပါလေ။ဒါကြောင့်မလို့ဒါကဝါရှင်တန်မြို့တော်ကလာတဲ့ကိစ္စဖြစ်ပါလေ။ကျန်ကုန်ကရေးရမှာဟုတ်ပါဘူး။သူကဒါဟာဒေါ်နယ်ထရမ့်ရွေးကောက်ပွဲအတွက်မဲဆွဲလို့ရတဲ့ခုဖြစ်တယ်လို့သုံးသပ်ကြပါရစေ။ တရုတ်နဲ့အရှေ့တောင်အာရှကိစ္စဆက်ပြောရမယ်ဆိုရင်အမေရိကန်ဟာအရှေ့တောင်အာရှဒေသမှာတရုတ်ရဲ့ရန်လိုကျူးကျော်မှုအဖြစ်မှတ်ယူနိုင်တာတွေကိုတွန်းလှန်နေတာဖြစ်ပါတယ်။တရုတ်တို့ကဟောင်ကောင်ကိုသိမ်းယူနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာကျွန်းတွေစောင့်နေပါတယ်။အဲ့ဒီပင်လယ်ရင်ကျမတို့ရဲ့ရေချောင်းသွားလာပိုင်ဆိုင်ခွင့်တွေကိုစိန်ခေါ်နေပါတယ်။ထိုင်ဝမ်ကိုတိုက်နယ်ခိုက်မယ် မှုတွေပေါ်မှာဒေါသဖြစ်စရာတွေကိုအမေရိကန်ပြည်အောင်စုမှာအစိုးရနဲ့အတိုက်ခံပါတီနှစ်ရက်လုံးကထောက်ခံနေကြတယ်ဆိုတာဖြစ်ပါတယ
်။ကျွန်တော်ဆက်မေးချင်တာကတော့ဒီလိုတရုတ်ကမြန်မာနိုင်ငံပေါ်မှာဘက်ဆုံရွှတ်မှုရေးလုပ်နေတယ်ဆိုတာကိုအမေရိကန်ကမလိုလားဘူးဆိုရင်မြန်မာနိုင်ငံအနေနဲ့တရုတ်ပေါ်မှာမိခိုးအားထားရမှုရော့ပါသွားအောင်အမေရိကန်ကဘာကြောင့်အလုံလောက်မကူညီဘူးလဲဆိုတာပဲဖြစ်ပါတယ်။မြန်မာပြည်သားတချို့လည်းသိကျင်ရတဲ့ကိစ္စဖြစ်ပါတယ်ခင်ဗျာ။
Okay, but you tell me what they think we should be doing. What do they think we should be doing? Reasonable. What is reasonable and what
is not? Tomorrow ကဘာလို့ရမယ်လို့သူတို့ထင်ကြလဲဆိုတာရှင်းပြောစမ်းပါ။ဖြစ်တဲ့ဖြစ်ပိုက်တာနဲ့ဖြစ်နိုင်ခြေရှိတာကိုပြောစမ်းပါ
။ဖြစ်နိုင်တဲ့အကူအညီဘယ်ဟာလဲဆိုတာကတော့ခင်ဗျားပြောမှာပါစီလား။ဒါပေမဲ့မြန်မာပြည်ကလူတွေမြင်တာကတော့မြန်မာနိုင်ငံဖုံဖြိုးတိုးတက်ရေးအတွက်အခြေခံအဆောက်အဦအပါအဝင်လုပ်ငန်းတွေစီးပွားရေးစီမံကိန်းတွေကိုတရုတ်ကပဲအဓိကပေးနေတယ်ထောက်ပံ့နေတယ်လို့ဆိုတဲ့အချက်ပဲဖြစ်ပါတယ
် We do not have state owned enterprises. We do not have a government that engages
individuals. တမန်ရှိမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းဆိုတာမရှိပါဘူး။အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းကိုအစိုးရကလုပ်တာမဟုတ်ပါဘူး။ဒါတွေကိုပုဂ္ဂလိကကုမ္ပဏီတွေလုပ်ကြတာပါ။မြန်မာအစိုးရကလည်းပုဂ္ဂလိကလုပ်ငန်းတွေရှင်းပြန်လုပ်ကိုင်နိုင်မဲ့မူဝါဒတွေချမှတ်လုပ်ကိုင်နေပါတယ်။ဥရောပနဲ့အမေရိကန်ကလွတ်လပ်တဲ့စီးပွားရေးလုပ်ငန်းတွေပါဝင်လာနိုင်အောင် policy ချမှတ်ထားပါတယ်။ကုမ္ပဏီတွေကလည်းလှုပ်ဆောင်နေကြပါတယ်။ဒါတွေကိုလူတွေမသိကြပါဘူး။ဆိုတော့အမေရိကန်ကဘာမှမလုပ်ဘူးလို့ထင်နေကြသူတွေကအထက်လွှဲအောင်လှုပ်ချင်းခံနေရတာပါ
။စီးပွားရေးကုမ္ပဏီတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံရခက်ခဲအောင်အမေရိကန်ကတန်ခါပိတ်ဆို့မှုတွေလုပ်နေရဆိုတာကိုလည်းတရုတ်ပြည်ကရေးတဲ့စာမှာထောက်ပြထားပါတယ်ပစ္စည်း။
Private business not imposed sanctions on anything except the military.Does the Burmese public like what the military is doing, what the Tutmado is doing? It's the Tutmado.
Tomorrow ဟာစစ်တပ်ကလွဲလို့ဘာတန်ခတ်ပိတ်ဆို့မှုကမှလုံးမထားပါဘူး။မြန်မာပြည်သူတွေကရောစစ်တပ်ရဲ့လုပ်ရက်ကိုသဘောကျကြပါလား။တရုတ်ကမြန်မာနိုင်ငံနဲ့ဖိတ်ခေါ်တာတတ်မရောပါ။မတမာတဲ့စီးပွားလုံနိုင်အောင်တရုတ်ကိုဖျက်ဆီးတာတတ်မရောပါ။လက်နက်ကိုင်အဖွဲ့တွေနဲ့တတ်မရောတို့ကလုပ်ကြတာပါ။အဲဒီလက်နက်ကိုင်အဖွဲ့တွေကတတ်မရောရဲ့ထိန်းချုပ်မှုအောက်မှာရှိပါတယ်။သူတို့ဟာတရားဥပဒေစိုးမိုးမှုအောက်ကကျင်းလွတ်တဲ့တရားစီးပွားရေးစနစ်တည်းရဲ့ထူထောင်ဆောင်ရွက်နေကြပါလေ။ဒါကိုတရုတ်ကအခွင့်အောင်းယူနေတာပါ။ကျမတို့ဟာအာဏာရှင်နိုင်ငံမဟုတ်ပါဘူး။လွတ်လပ်တဲ့စီးပွားရေးစနစ်ကိုကျင့်သုံးတဲ့ဒီမိုကရေစီနိုင်ငံမှာပြည်ရင်းလိုအပ်ချက်နဲ့ရှင်လွဲမစင်စားရနဲ့လုပ်လို့မရပါဘူး။ကျမတို့နိုင်ငံရဲ့ပတ်စံတွေဟာအခွန်အမ်းပြည်သူတွေရဲ့ပတ်စံမှာတရုတ်အစိုးရလုံလီလုံဟန်မျိုးနဲ့ရယူထားတဲ့ပတ်စံတွေမဟုတ်ပါဘူး။ဒါကိုသဘောပေါက်ထားရမယ့်ကိစ္စကတော့အမေရိကန်နဲ့တရုတ်တို့ရဲ့တည်ရှိမှုပါပဲ။တရုတ်ဟာမြန်မာရဲ့အင်ဂျင်နီယာနိုင်ငံမှာအမေရိကန်ကအင်ဂျင်နီယာမဟုတ်ပါဘူးအဝေးနိုင်ငံတစ်ခုဖြစ်နေလုံနိုင်ကြများလုံနေတာပါအမေရိကန်ဟာတရုတ်နဲ့နေရာအနှံ့ပြပတ်သက်မှုတွေရှိနေပေမဲ့အဲ့ဒီကိစ္စတွေမှာမြန်မာဘက်ကဝန်မအောင် မြန်မာနိုင်ငံဟာတရုတ်အမေရိကန်တို့ရဲ့စစ်နေပြင်ဖြစ်မဲ့အရေးမျိုးလည်းမလိုလားအပါဘူ
းအန်ဒီကျမှာတောင်ပြုတ်ပင်လယ်ကတော့အမေရိကန်ပြည်ထောင်စုရဲ့အင်ဂျင်လားခင်ဗျာအမေရိကန်ပြည်ထောင်စုရဲ့နီးလို့လားအဲ့ဒီမှာကျတော့အမေရိကန်ပြည်ထောင်စုကထက်ထဲဝင်ဝင်ရောက်ပြီးတော့ပတ်သက်နေတာပဲမဟုတ်လား
No the US has been present in the Pacific for 100 or more years We were thereIn the Pacific as a navy before the Chinese.
Pacific ဒေသမှာ American ပါဝင်ပတ်သက်မှုရှိခဲ့တာနှစ်ပေါင်း100ကျော်ရှိလာခဲ့ပါပြီ။တရုတ်မတိုင်ခင်ကလေးကဒီ American ရဲ့ရေတပ်ကတောင်တရုတ်ပင်လယ်မှာရှိခဲ့တာပါ။တရုတ်ကအဲ့ဒီကိုဝင်လာပြီးတော့ American ကိုမောင်းထုတ်ဖို့လုပ်လာတာပါ။အ
ဲ့ဒါကတော့မြန်မာနိုင်ငံဆိုင်ရာ American အကြီးဆုံးစံတပန်ဟောင်း Pressure Club ကိုကျွန်တော်မင်းမြန်ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ ISP မြန်မာရဲ့ကြိုးရရာကျွမ်းကျင်သူမှချင်းချင်းကျော်ကျွန်တော်ဆက်သွယ်မင်းမြန်ထားတာကိုဆက်လက်နားဆင်ကြပါခင်ဗျာ။
ကျောင်းမှာပထမဆုံးကတော့ဒီမြန်မာနိုင်ငံမှာကအမေရိကန်ရဲ့အဓိကအကျိုးစီးပွားတွေကျွန်တော်ကများကမရှိမနေဘူးပေါ့နော်အာရှနဲ့7000အာရှဒေသမှာမဟာမိတ်ရရှိပြီမဲ့လို့မြန်မာနိုင်ငံကလည်းအဲ့လိုမဟာမိတ်ရှင်မှာပါနေရတဲ့အတွက်ကြောင့်မလို့နိုင်ငံရေးအရာဟိုအများကြီးချိတ်ဆက်မှုရှိနေတဲ့တပိုင်းဖြစ်နေတယ်တဲ့ပဲနောက်တစ်ပိုင်းကတော့ကျမတို့ဒီအမေရိကန်နဲ့မြန်မာအနေနဲ့အခုချိန်ကြီးတော့ဒီမှာစီးပွားရေးရချိတ်ဆက်မှုတွေအလောက်အကောင်းမနေရဘူးတွေ့ရတယ်ပေါ့နော်နောက်တစ်ချက်တော့ဒီအမေရိကန်အနေနဲ့ပြောမှဆိုချင်သည်အကန့်အသတ်ခုရှိရပေါ့တစ်ခုကတော့ဒီမြန်မာနိုင်ငံရဲ့ democracy ရဲ့လူခွင့်ကြီးပေါ့နော်ဒီ2010နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ဒီ democracy ရေးရကအကြောင်းနဲ့ချက်လာရဆိုပေမဲ့လို့ဒီမှာလူခွင့်နဲ့ပတ်သက်လို့2018ပိုင်းမှာဒီမှာဒီအဟံနဲ့ပတ်သက်တဲ့ဒီနိုင်ငံတကာမဲ့ဝေဆောင်မှုကြုံရတဲ့အချိန်မှာအမေရိကန်နိုင်ငံအနေနဲ့လည်းဒီမြန်မာနိုင်ငံကိုဒီစုတမုန်ထားဆန်လုံးတွေကိုဆက်ဆက်ပြီးကူညီဖို့ရတဲ့ဆုံးဖြတ်ချက်ရှိနေလို့ထင်ပါရဲ့ရှင်။ဟုတ်ကဲ့
။မြန်မာနိုင်ငံဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ပေါ်ထွန်းလာမှာဟိုအယုတ်ပြည်ရဲ့တွေ့မှုရှိနေတဲ့ဆိုရက်ကိစ္စနဲ့ပတ်သက်လို့ဘယ်လိုသဘောပါလဲ။တရုတ်ပြည်ရဲ့လျှက်ဟာမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်တကယ်ပဲဟန်တာဖြစ်နိုင်ပါသလားတရုတ်တွေရဲ့စိတ်ထဲမှာအင်းကြီးချင်းနိုင်ငံတွေထဲမှာဒီမိုကရေစီထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာမှာကိုစိုးရိမ်နေတယ်လို့ဆိုရဲအယူဆမှန်ပါသလားခင
်ဗျဟုတ်ကဲ့ဆရာအဲ့ဒါကတော့ပေါ့နော်တရုတ်နိုင်ငံကတော့သူ့ပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေကိုတော့သူ့ဩဇာစားမှုရဲ့နိုင်ငံဖြစ်စေချင်မှာပေါ့နော်ဟိုဒါပေမဲ့လို့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီဖြစ်တယ်မဖြစ်တယ်ကတရုတ်ကအလောက်အရေးကြီးလို့ကျွန်တော်ထင်တယ်ချင်းမြန်မာနိုင်ငံဒီမိုကရေစီဖြစ်ဖြစ်မဖြစ်ဖြစ်ဒါတရုတ်နဲ့ပဏာတဲ့အစိုးရမျိုးပေါ့နော်တရုတ်နဲ့ပဏာတဲ့စနစ်မျိုးရှိလို့ဖြစ်နိုင်လို့ဖြစ်တရုတ်နိုင်ငံကဒါဒီမိုကရေစီဖြစ်တာလို့ဖြစ်တာသူကအလောက်အရေးကြီးတော့လို့ကျွန်တော်သုံးသပ်တယ်ဒါပေမဲ့လို့ကျွန်တော်တရုတ်နဲ့အရင်ကြီးရဲ့အခါမှာတော့ဒီမွန်ဆိုနာနဲ့မဆိုတန်ဃာနဲ့တန်ဃာဆိုသလိုပေါ့နော်ဒီမြန်မာနိုင်ငံရဲ့စံငင်စံညောတွေကလည်းဒီမိုကရေစီແນ່ຫຼັງຈາກແຍງຊັ້ນຍັງໄດ້ຜິດລະໄນນາໄດ້ກໍແລ້ວຈະມາຮູ້ດ້ວຍອາແຊ່ນອຸມາອາຊິຈະມາເຮົາຈະຍິນຫນັດຫມູ່ຊິມັນໄດ້ເລົ່າແຕ່ຄາມາຄໍເຣັກຊັນໂລມິໂອບໍເນາະນາດຄາດີຈິດດູດູຍະປາວັນຫມູ່ໂຫລາຄົນມາເປໄດ້ສົບແຊ່ຊ້າຫມູ່ມິໂອປູປູອຸດາໄປຢາໄດ້ຊິກາແລ້ວຄາມາເດຈາມຍມານາຍງານແດມໍຄຣາຊີຈິດຕັນຫມູ່ໂຕນດຽອະນາຊິຜິດໄນນາໄດ້ບໍ່ຊິກາແດ່ເຮົາແຊ່ນຫ
ນ້າຕຸລູລູຈະຍາລະກາຍມານາຍງານມາຕາຍິນດາແລະນະກາຍອີອາຊຸນະຜິດໃນປະຕິປະຄະໂອແລ້ວແတရုတ်ကဘာကြောင့်ပါဝင်ဖြည့်ဆင်းဖို့မကြိုးစားကြလဲတိုင်းရင်းသားတွေအခုလက်နက်တွေထောက်ပံ့နေရဆိုတာအထောက်အထားတွေအများကြီးပဲမီဒီယာတွေကရေးနေရပါတယ်အဲ့ကိစ္စရောဘယ်လို
ဟုတ်ကဲ့ပြန
်မြင်မိပါလား
ဟုတ်ကဲ့ဒီချက်ကောဆရာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုအချော့ချင်းလုပ်လို့ရတယ်ပေါ့ညှော်ချိုးလိုမျိုးရစ်သိမ်းလိုမျိုးပေါ့နော်ရှိနေတဲ့အနေအထားကိုတောင်းကြိုက်ထားတဲ့အနေအထားလို့တွေးရတယ်အဲ့တော့တိုင်းသားအရေးကဘုံကဖြည့်ချင်းသွားမယ်ဆိုကျုံးနေတဲ့ဒီ leverage ကိုရော့သွားနိုင်တဲ့ချက်ရှိပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ကဟုတ်တယ်တရုတ်နိုင်ငံကမြန်မာနိုင်ငံရဲ့တိုင်းသားအရေးပေါ်မှာတစုံတရာဆက်ရမှုရှိနိုင်တယ်မဲ့လို့ပေါ့နော်တရုတ်နိုင်ငံကဒါကိုလုံးဝအလုံးစုံအဖြေရှာပေးနိုင်တဲ့နေရာမှာတော့မရှိဘူးလို့ကျွန်တော်တို့သုံးသပ်မိတယ်ဒီတိုင်းသားအရေးကိုပုံစိုးကြအောင်လုပ်လို့ရတယ်ဒါပေမဲ့ပုံကောင်းမှအောင်လုပ်နိုင်တဲ့နေရာမှာသူကအကန့်အသတ်ကြီးအများကြီးရှိနေတယ်အဖြစ်ဟုတ်ကဲ့ခ
ါဘယ်လိုအကန့်အသတ်မျိုးလဲဆိုတာနည်းနည်းတစ်ခုတစ်ခုလောက်ထည့်ပြောပြပါလားခင
်ဟုတ်ကဲ့ဒီလိုချင်းဥမာဟိုတိုင်းမလားမကန်တဲ့ဒီနေ့ဒီစုံကြီးရင်းနှီးမှုမျိုးရှိရှိပုံမဲ့လို့ပါဒါပြုတ်ရဲ့ဘယ်ကစားအောင်စားကြနေရောလဲမဟုတ်ကြဘူးချင်းသူ့ရဲ့အကျိုးစီးပွားကိုသူပို့ပြီးတော့စဉ်းစားကြရပေါ့နော်အဲ့ဒါကတစ်ချက်ပေါ့အဲ့တော့တစ်ခါလေမှာတရုတ်အကျိုးစီးပွားသူ့အကျိုးစီးပွားနဲ့လုံးဝကပ်ညီနေနိုင်တဲ့အနေအထားလည်းရှိတော့ရှိနိုင်တယ်ပေါ့နော်ဒါကတစ်ချက်ပါနောက်ချက်ကတော့သူရုပ်ရဲ့အဓိကစဉ်းစားချက်ပါဦးငဇက်ကြီးကကြီးညာထင်းနေနေတာပေါ့နော်အဲ့တော့အရင် PR ပေးပြီးတော့မှဘယ်လိုပေါ့ကျွန်းကျင်မယ်ဟလားငဇက်ချဖို့ဒီအဲ့လို PR ပေးမှဆိုလို့ကျွန်တော်တစ်ခါကလည်းကျွန်တော်ကြံပြန်နိုင်ရှိလာနိုင်တဲ့ခါမှာငဇက်ကြီးကကြီးညာမှုကိုအများကြီးနောက်ဆက်နိုင်တာရှိရပါတော့နော်အဲ့ဒါကြောင့်မလို့လေဟိုတရုတ်ကအများကြီး PR မပေးရဲ့ဒီအမပေးနိုင်တဲ့အကန့်အသတ်ရှိနေပါဟုတ်ကဲ့
တဲ့ကိစ္စယောဂဟာကမ္ဘာပေါ်မှာရောမြန်မာနိုင်ငံမှာပါအဖြစ်အများဆုံးကိစ္စယောဂတွေထဲမှာပါဝင်တဲ့ကိစ္စယောဂတစ်ခုဖြစ်ပါတယ်2018ခုနှစ်ဒေတာအရအတဲကိစ္စာယောဂကြောင့်ကမ္ဘာပေါ်မှာနှစ်ဆင်လူပေါင်း7သိန်းနီးပါးအသက်သေဆုံးနေရပြီးအတဲကိစ္စာကြောင့်အသက်သေဆုံးသူတွေရဲ့60ရာခိုင်နှုန်းကျော်ဟာအတဲရောက်အတော့ဘီပိုးစီပိုးတွေနှစ်ရှည်လာများကူးစက်ခံရကနေစတင်တယ်လို့သိရပါတယ်အတဲကိစ္စာယောဂအတွက်ကုသမှုနည်းလမ်းတွေတိုးတက်လာနေတယ်ဆိုပေမဲ့မြန်မာနိုင်ငံမှာတော့အတဲကိစ္စာယောဂဖြစ်ပြီးဆိုရင်ရာခိုင်နှုန်းအများစုဟာအကြောင်းမျိုးမျိုးကြောင့်အသက်သေဆုံးနေကြရတာပါကိစ္စယောဂတချို့ဟာယောဂဖြစ်တာကိုဆော့ဆော့တိအောင်စစ်ဆေးဖို့ထုတ်ကူတာနိုင်ရမယ်ဆိုရင်ပျောက်ကင်းအောင်ကူတာနိုင်တယ်လို့သိရတာကြောင့်အတဲကိစ္စကရောဆော့ဆော့တိအောင်စစ်ဆေးဖို့ထုတ်ကူတာနိုင်ရမယ်ဆိုရင်ပျောက်ကင်းအောင်ကူတာနိုင်မှုအခွင့်အရေးရှိပါသလားလို့မေးကြည့်တဲ့အခါအထွေထွေယောဂအထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့အသေးကင်ဆာဖြစ်ပြီဆိုရင်သူဒီတခြားကင်ဆာယောဂတွေလိုပါပဲဆော့ဆော့စစ်ဆေးတိမယ်ဆိုလို့ရှိရင်ကူတာပျောက်ကင်းနိုင်ပါတယ်နော်ဒါကြောင့်မလို့ဘာကအရေးကြီးလဲဆိုတော့ဆိုးစီးစွာတွေးရှိရတဲ့ဒီကြိုတင်စစ်ဆေးခြင်းကအရေးကြီးတယ်ပါတယ်အဲ့တော့အသေးကင်ဆာဆိုရင်လည်းပဲဒီကင်ဆာကြိုတင်စစ်ဆေးခြင်းတဲ့ကင်ဆာမျိုးစားထဲမှာထည့်သွင်းထားတာရှိပါတယ
်အသေးကင်ဆာယောဂဖြစ်နိုင်တယ်လို့တန်လျာရှိပြီဆိုရင်ယောဂကိုဆိုးဆိုးစစ်စစ်ဖို့ထုတ်ကုသနိုင်မှုအတွက်နားလေတကြွနဲ့ဆရာဝန်တွေနဲ့တိုင်ပင်ပြီးကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမတ်ပြုလုပ်ပေးဖို့အရေးကြီးပါတယ်ပေါ်ရင်ပေါ်တဲ့ဤပညာတွေနဲ့အချိန်မှန်မှန်ဆက်သက်စစ်ဆေးနိုင်သလိုတွေ့စစ်ပြီးတော့လည်းကင်ဆာဖြစ်နိုင်ခြင်းရှိမှရှိနဲ့ကင်ဆာအစပြုမှုရှိမှရှိဆိုတာတွေကိုဆက်သက်စစ်ဆေးလာနိုင်နေပြီဖြစ်ပါတယ်ယောဂကိုဆူဆူစီဖော်တော့ကူတာနိုင်မှုအတွက်လုံဆောင်တဲ့ကျန်းမာရေးစစ်ဆေးမှုတွေနဲ့ပတ်သက်ပြီးဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ်
။ထို့သဖြင့်တော့ဒီဖြစ်နိုင်ခြင်းများတဲ့သူတွေဖြစ်တဲ့အသေးအောင်သားဝဘီဖိုးစီဖိုးရှိတဲ့သူတွေအရက်တောက်တဲ့သူတွေသူတို့တွေဟာဆိုလို့ရှိရင်ဒီအသေးကင်ဆာအတွက်ကိုကြိုတင်စစ်ဆေးထားတယ်ပါတယ်။အဲ့ဒါကလည်းလွယ်လွယ်ကူကူပဲဖြစ်ပါတယ်။အသေးကိုဒီတယ်လီဗီရှင်းထက်မှန်ရိုက်ပြီးစစ်ဆေးမယ်ဆိုရင်အသေးကင်ဆာကိုစောစီးစွာတွေ့ရှိနိုင်ပါတယ်။အဲ့တော့ဒီအသေးကိုတယ်လီဗီရှင်းတပ်မှန်ရိုက်ပြီးစစ်ဆေးခြင်းနဲ့အတူသွေးထဲမှာအာဖာဖီတိုပရိုတင်းလို့ခေါ်တဲ့အသေးကင်ဆာမှာမြင့်မားစေတဲ့ဓာတ်ကိုနှစ်ခုတွဲပြီးစစ်ဆေးမယ်ဆိုရင်ကင်ဆာဖြစ်တဲ့အချိန်ကိုကြိုပြီးတော့သိရှိနိုင်မှာဖြစ်ပါတယ်။ဒီလိုကြိုတင်စစ်ဆေးခြင်းအပြင်စောစောစီတွေ့ပြီးဆိုလို့ရှိရင်တော့သူ့ကိုစနစ်တကျကုသမယ်ဆိုရင်ကုသပျောက်ကင်းနိုင်ပါတယ်။သိရှိတာနောက်ကျတယ်ကုသမှုမခံယူဘူးဆိုရင်အသက်အန္တရာယ်ရှိနိုင်တယ်6လကနေတနည်းလောက်ထိပဲဒီတက်တန်းမကုတဲ့သူတွေမှာတက်တန်းရှိတယ်ဆိုပြီးလေ့လာထားချက်တွေရှိပါတယ်ဒါကြောင့်မလို့ဒီအသေးကင်ဆာဖြစ်စေနိုင်တဲ့ဖြစ်နိုင်ရင်မြင့်တက်တဲ့သူတွေအနေနဲ့ကတော့6လသို့မဟုတ်တနည်းတစ်ချိန်ဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီအာထရာဆောင်းတယ်လီဗီရှင်းဓာတ်မှန်ရိုက်ခြင်းနောက်သွေးတွင်အာဖာဖီတိုပရိုတင်းဓာတ်စစ်ဆေးခြင်းတို့ကိုဆောင်ရွက်သွားမယ်ဆိုစောစောစီစီတွေ့ရှိနိုင်ရင်ကုသပျောက်ကင်းနိုင်မှာဖြစ်ပါတယ
်လေ့လာမှုတွေအရအသေးကစားယောဂဟာအရင်မတောက်တဲ့သူတွေမှာအများအပြားတွေ့ရှိလာနေပြီးအသေးအောင်တော့ဘီပိုးစီပိုးကုဆတ်ခံထားရတဲ့သူတွေဟာအသေးကစားယောဂဖြစ်ဖို့အခွင့်အရေးတိတိတသားမြင်မာနေကြတာပါအရင်မတောက်ပေမဲ့လည်းအသေးထိခိုက်ပျက်စီးစေမယ့်အကြောင်းအရာတွေကိုလေ့လာပြီးသတိပြုရှောင်ကျဉ်ထားသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
အဓိကကတော့ရင်နှုန်းကသိရှိထားတာအရက်တောက်ပြီးတော့အသေးချောက်ပြီးအသေးကင်ဆာဖြစ်တဲ့လူတွေများတယ်ပေါ့နော်အခုနောက်ပိုင်းမှာတော့အရက်မတောက်တော့လည်းပဲအသေးကင်ဆာဖြစ်တဲ့လူတွေများလာတာရှိပါတယ်အဲ့ဒါဒီရှေ့မှာဆရာတို့ပြောခဲ့တဲ့ထဲမှာပါတော့ဒီအသေးအောင်သားဝဘီပိုးစီပိုးနဲ့အစာတောက်မတန့်ရှင်းမှုခန္ဓာကိုယ်ဝလွန်ခြင်းနဲ့အတူဖြစ်ပေါ်လာတဲ့အသေးစီပိုးနော်ဒီယောဂတွေကလည်းကြာလာရင်အသေးထိခိုက်ပြီးတော့အသေးကင်ဆာကိုဖြစ်နိုင်ပါတယ်ဒါကြောင့်မလို့အရက်မတောက်ပြီးမဲ့လည်းအသေးကင်ဆာဖြစ်နိုင်တဲ့အတွက်ကာကွယ်တဲ့နည်းလမ်းတွေကိုစနစ်တကျလေ့လာပြီးဆောင်ရွက်သွားဖို့အတွက်အကြံပြုချင်ပါတယ
်။အသေးကင်ဆာယောဂမဖြစ်အောင်ယာနှုန်းပြည့်မကာကွယ်နိုင်ပေမဲ့ဖြစ်နိုင်ခြေတွေကိုရှင်းချပေးခြင်းဟာထိရောက်တဲ့ကာကွယ်မှုနည်းလမ်းတစ်ခုဖြစ်တယ်လို့သိရပါတယ်။ယောဂကိုစောစီဖော်ထုတ်တွေ့ရှိပြီးကုသမှုခံယူနိုင်ခဲ့မယ်ဆိုရင်လည်းပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိနေတာကြောင့်အသေးကင်ဆာနဲ့ပတ်သက်တဲ့အချက်အလက်တွေကိုသိရှိအောင်လေ့လာပြီးကျူတင်ကာကွယ်ရေးတွေကိုလိုက်နာဆောင်ရွက်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့အသေးကင်ဆာယောဂါကတော့မဖြစ်အောင်လုံးလုံးမကာကွယ်နိုင်တော့လည်းပဲဖြစ်နိုင်ခြေများတဲ့သူတွေမှာရှော့ချခြင်းအပြင်ဆရာတို့ကအသေးကင်ဆာဖြစ်နိုင်ခြေကိုရှော့ချနိုင်ပါတယ်ပြီးတော့စောစီးစွာတွေးရှိရင်လည်းကုသပျောက်ကင်းနိုင်တာဖြစ်တဲ့အတွက်ကြောင့်ဒီအသေးနဲ့ကင်ဆာနဲ့ပတ်သက်တဲ့အချက်လက်တွေကိုသိရှိပြီးတော့ကာကွယ်ရေးနည်းလမ်းတွေစောစီးစွာတွေးရှိရင်နည်းလမ်းတွေကိုဆောင်ရွက်မယ်ဆိုရင်အသေးကင်ဆာကြောင့်တေပြတ်မှုနှုန်းကိုရှော့ချနိုင်ပါတယ်မိမိရဲ့အသေးကင်ဆာကြောင့်အသက်နေရင်ဖြစ်ပွားမှုကိုလည်းရှင်းချနိုင်မှာဖြစ်တဲ့အတွက်ဒီကြိုတင်ကာကွယ်ရေးတိုင်းနာဆောင်ရွက်ကြဖို့အတွက်ကိုနောက်ဆုံးအနေနဲ့အထံပြုချင်ပါတယ
်။အသေးကင်ဆာယောဂကိုစောစောစီးသိရှိအောင်ဖော်ထုတ်စစ်ဆေးနိုင်တဲ့နည်းလမ်းတွေရှိနေပြီးကုသမှုနည်းလမ်းတွေကလည်းတိုးတက်ကောင်းမွန်လာနေတာကြောင့်ကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမတ်ပြုလုပ်ရင်အသေးကင်ဆာယောဂရဲ့နောက်ဆက်တွဲဆူကျူတွေကိုရှင်းချနိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းစောပါ
ဒီကတော့ဒီဘက်တွင်အားသာသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ် ဘယ်လွန်တော်လို့ခေါ်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုခြေဘောလုံးစုကိုအခုလက်မှာမပေးဖို့ဆုံးဖြတ်လိုက်ပါပြီ။ဒါဟာနှစ်ပေါင်း64နှစ်ကျော်မှာပမာဆုံးအချိန်ခြေဘောလုံးစုကိုမချိမြင်တာဖြစ်ပါတယ်။ကမ္ဘာတော်မှာဖြစ်နေတဲ့ COVID-19 ကပ်ရောဂါကြောင့်နိုင်ငံတကာဘောလုံးပွဲတွေရပ်ဆိုင်းထားခဲ့ရတာကြောင့်အခုလို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြည်သက်ဘောလုံးမဂ္ဂဇင်းကအတည်ပြုပါတယ်။ဒီပွဲတွေကိုနှစ်လပဲပုံမှန်ကစားခဲ့ရပြီးတော့ပြီးခဲ့တဲ့မတ်လကနေဇွန်လအထိရပ်နားထားခဲ့ရသလိုကျန်တဲ့ချိန်မှာလည်းပွဲတွေကိုပုံမှန်ကျင်းပနေကြအနေထားမဟုတ်ပဲကျင်းပခဲ့ရကြောင်းစက်တလမှာနှစ်လပဲပုံမှန်အနေထားနဲ့ကစားရမှာဖြစ်တဲ့အတွက်အခုလိုမပေးဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြည်သက်ဘောလုံးမဂ္ဂဇင်းအယ်ဒီတာချုပ်ပါစကောဖာကကြေညာချက်ထဲမှာပြောထားပါတယ်အခုလိုဘယ်လန်ဒေါ်စုကိုမချီးမြှင့်ဖို့ဆုံးဖြတ်လိုက်တဲ့ပုံမှာဘယ်လိုမြင်ပါသလဲအားကစားကလောက်ရှင်ကုဇော်မျိုးတန်ကတော့
ဒီကောင်တွေအကောင်းဆုံးဘောလုံးမှာသူ့ပဲပြောရတော့ဗျာအဲ့ဒါကြီးဒီနေ့အတွက်2020အတွက်ကိုမပေးဘူးဆိုတော့ဖြတ်သိမ်းလိုက်တဲ့ပုံမှာကျွန်တော်တယောက်တည်းမြင်ပါတော့ကျွန်တော်ကသိပုံမကြဘာကြောင့်ဘုံမကြလဲဆိုတော့ဟိုသူတို့ကလည်းအကြောင်းပြတော့ဒီနေ့ပုံလုံးရာသီရာဒီကိုပြကြောင်သူဘလုံးမွေးတဲ့ဒီစားမလို့ပါဘူးဗျာကသာသမားတွေလည်းမပြစ်တင်ကြလို့သူတို့လည်းပဲကျွန်တော်ဒီကိုပြကရောကသူကြီးတော့ဘလုံးမွေးကြီးကိုဟိုတဲတဲလေးဟိုကသာနေကြတဲ့ကသာသမားတွေအတွက်ကတော့ပြီးမှတ်ပြည့်ရနေတဲ့ဒီစုကိုကိုစပ်ပြီးပြည်တယ်လေကျွန်တော်အဲ့လိုမြင်တယ်။ဘာလို့အဲ့လိုမြင်လဲဆိုတော့ကျွန်တော်ပြောခဲ့လို့ပဲဒီကံယောဂသူကြီးဖြစ်နေတယ်ဗျာ။တယောဂသူကြီးဖြစ်နေတဲ့ကြားနေပြီးတော့ဘောလုံးကွင်းတွေထဲမှာပေါ့နော်။ယောဂသူကြီးကိုအန်တုပြီးတော့ကစားနေတဲ့ဘောလုံးမားတွေကပုံပြနေတာသူရဲ့ဒီဟိုကျိုးပန်းအားထုတ်မှုကိုအတိအမှန်ပြုရနေတယ်ဒီသူ့ကိုပြည်တယ်လေလို့ကျွန်တော်အဲ့လိုပဲမြင်ပါဗျာ။အဲ့
တော့ဒီနှစ်မှာရောဟိုရားပြည့်တဲ့လူတွေတဲ့ကဘယ်သူတွေရှိမလဲ။
ဘီဘီကဲမဲ့ဆိုရင်ဘူဒူရရှိနေသော်ဟိုဒီနှစ်ကရောင်းလက်စီရောင်းနေလူတို့ခင်တော့ဘလုံးဒီော်စုပြေးပွဲလို့ပဲကျွန်တော်ပြောရမှာပေါ့နော်ပြောရမှာဆိုဒါလည်းပါတော့ကျွန်တော်ပြေးနေတဲ့အတွင်းမှာအချက်တခုကဒီကရ2020အတွင်းမှာကစားရတဲ့ဘလုံးပွဲကြီးရဲ့သူ့အတင်းကြီးရပ်ပြီးမှုတွေပါရရဆိုရင်တော့ပထမဆုံးရတဲ့ကစားသမားလူဝင်ဒေါစကီလည်းပြောရမှာပေါ့ဗျာလူဝင်ဒေါစကီကဆိုရင်တော့ဒီဒီဘောလုံးရည်ကပါရမီနဲ့ပတ်ကိုတော်တော်လေးကိုဟိုအထောက်အကူပြုထားတဲ့ကစားသမားဟိုအခုဆိုရင်သူတို့ပြည်ရင်အမှတ်ပြကြနေတယ်မာလေးချန်ပီယံဖြစ်ပြီဗျာနောက်ဒီရှုံးတဲ့ပလာတဲ့သူတို့ရပြီဗျာချန်ပီယံလိမာလည်းသူတို့အတင်းကဟိုချန်ပီယံဖြစ်ဖို့အတွက်ကိုတော်တော်လေးရည်ရွယ်ထားနေတဲ့အတင်းဒီများလားချီတော်လေးချုပ်ပြည့်ကျပါနေတယ်သူတို့အတင်းကဟိုဒီနေ့မှာဘောလုံးရည်ကသူဒီနေ့ဘောလုံးရာသီဥရောပတော်မှာအကောင်းဆုံးအပြင်းလို့တော့ပြောလို့ရတဲ့အပြင်ပါဆိုတော့ဒီသူ့ကပေးပြခဲ့တဲ့ဆိုတော့ဒီဒီဝင်ဒော့စကီကဘိုင်ယန်မြူနစ်ကတိုက်စစ်မှုဒီဝင်ဒော့စကီကိုပဲကြားတင်ရတဲ့တယ်လို့ကျွန်တော်အဲ့လိုမျိုးပါဒါတော့ပထမဆုံးတော့ဒုတိယအနေနဲ့ပြောရရင်ကျွန်တော်ဒီဟိုမန်စီးတီးပါညာစာလင်မျိုးပါလို့ရှိတာတော့သူတို့လည်းသူကလည်းသူကဟိုလူဝင်ဒော့စကီနဲ့ဆင်နိုင်လို့ရှိရင်တော့ဘယ်လိုကြီးမဟုတ်ပါဘူးဟိုမန်စီးတီးဆိုလည်းဒီနေ့ပေါ်လာရပြီပါဖလားရပါတယ်ဘာလို့မရလဲဟာဟိုတက်တက်ဆကြာသမားရကြွေးတော့အခုဒေါ့မုံကိုရောက်နေဟာလန်လေးတယောက်တော့ရှိတာပါသူလည်းဒီဘက်နောက်ပိုင်းကျတော့လည်းသူကခြေသွားလို့ကြားနိုင်ပါဘူးသူကထူးထူးချင်းချင်းနဲ့ရာလိရာလိတဲ့ကြာသမားတော့တိတ်ညာရှိပါဘူးကဟိုကျွန်တော်ပြောလူဝင်ဒေါ့စီတယောက်တော့ပဲစလုံးကျွတ်ကျွတ်ရာတဲ့နေကျွန်တော်အဲ့လိုပဲမြင်ပါတယ်
ဒီနေ့ဘောလုံးမဂ္ဂဇင်းကကမောက်ခရလုပ်ပြီးတော့အာကစားသတင်းတောက်တွေကမဲပေးရွေးချယ်တဲ့ဒီတနစ်တာအကောင်းဆုံးဘောလုံးသမားစုဘယ်လန်ဒေါ့စုကို1956ကစပြီးတော့ချီးမြှင့်ခဲ့တာပါ။မနေ့တုန်းကတော့ဘာစလိုနာတိုက်စစ်မှုလီယိုနယ်မက်ဆီကဒီစုကိုရခဲ့တာပါ။ဒီစုကိုတော့မက်ဆီက6ဂျိန်နဲ့အများဆုံးရထားပြီးတော့ပေါ်တူဂီတိုက်စစ်မှုရိုနယ်ဒိုက9ဂျိန်နဲ့ဒုတိယအများဆုံးရထားတာဖြစ်ပါတယ်ခင်ဗျာ။စပိန်မှာတော့ Real Madrid အတင်းကလာလီဂါအမှတ်ပေးဖလားကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာ Real Madrid အတင်းအတွက်တော့လာလီဂါအမှတ်ပေးချန်ပီယံဆုကို34ဂျိန်အနိုင်ရတာဖြစ်ပါတယ်။ Real Madrid အတင်းအဦးစား Florentino Perez ကတော့ဒီဂျိန်အနိုင်ရတာဟာအခက်အခဲဆုံးဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Y esta liga la recordaremos durante toda la vida y será siempre la liga más difícil en el momento
más ကျွန်တော်တို့ဒီအမှတ်ပေးချန်ပီယံဆုကိုအနည်းငယ်အမှတ်ရနေမှာဖြစ်ပြီးဒါကအခက်အခဲဆုံးအချိန်မှာရတဲ့အမှတ်ပေးချန်ပီယံဆုဖလားဖြစ်ပါလေကျွန်တော်တို့ဒီသတင်းလုံးလဲစိတ်ရောကိုယ်ရောနှစ်ပြေးအစွမ်းကုန်ကြိုးစားကစားခဲ့ကြပါလေဒီအမှတ်ပေးချန်ပီယံဆုကသမိုင်းဝင်မဲ့ဆုဖြစ်တယ်လို့အများကအမှတ်ရနေမှာပ
ါဒါပြန်ရီယယ်မက်ဒရစ်နီးပြဇီဒန်းကလည်းလာလီဂါမှာချန်ပီယံဆုရတာကချန်ပီယံစ်မှာအောင်မြင်မှုရတာထက်ပိုပြီးတော့ကြီးမားတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်
စနော်မန် No, no, pero es enorme, es una lucha constante, eso es.
Da ga tei ko ji ma le aomyin mu ba. Te chain long ga za ni ya bi 38 kwe shi da le. Di ni lo aomyin mu myo ya de kha ma tnaw ni ne patama u so a ga za ma ma ri ko jesus tin mi ba de. Ba lo le so lo thru ga kwin ne ma ga za ya la go. Da ga atin lai ya de ji ma de aomyin mu ba. La ri ga ko anan ya bu ga de ke khe khe da jaw aku lo anan ya de atwet. Tnaw yan ko won ta ba de ya.
England အသစ်ဖလားဘောလုံးပွဲတွေမှာတော့ London နဲ့တင်းဖိုင်နယ်မှာဘိုလူးကြပါပါစနေနေ့က Arsenal နဲ့ Man City ပွဲမှာ Arsenal က Man City ကို2ဂိုးကိုမရှိနဲ့နိုင်တော့ပါတယ် Arsenal အတွက်ဂိုးတွေကိုတော့တိုက်စစ်မှု Aubameyang ကပဲ2ဂိုးလုံးသွင်းပေးခဲ့တာပါ Man U နဲ့ Chelsea တို့တနင်္ဂနွေနေ့ကကစားတဲ့ဒုတိယ semi final မှာတော့ Chelsea က3ဂိုးတကိုးနဲ့နိုင်တော့ပါတယ် Chelsea အတွက်ဂိုးတွေကိုတော့ Jerome Mason Mount တို့က2ဂိုးစီသွင်းပေးခဲ့ပြီးတော့ Man U နောက်တက်လူမကွာရလဲကိုဂိုးကို2ဂိုးသွင်းခဲ့ပါတယ်ဒီဘက်မှာ Chelsea ဘက်ကမေဆင်မောင့်တွင်းတာဟာ goal area အပြင်ကနေကန်သွင်းသွားတာဖြစ်ပြီးတော့ Man U ကိုသမားဒီဟဲရဲ့အားနည်းချက်ကြောင့်ပေးလိုက်ရတာဖြစ်ပါတယ်။ Man U နီးပြဆိုးရှားကတော့ကိုသမားဒီဟဲအနေနဲ့ဒီလိုဘောလုံးမျိုးကိုတရားမှာတရားသလုံးကာကွယ်နိုင်ပြီးတော့ဒီ goal ဟာမပေးသင့်ပဲပေးလိုက်ရတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Everyone has to perform and everyone has a chance every time we perform to stake a claim.
သူအနေနဲ့ဒုတိယ goal ကာကွယ်နိုင်ခဲ့တဲ့နဲ့ဆိုတာကို David သိပါတယ်။ဒါပေမဲ့ဒါကကြည့်တော့ပါပြီကျွန်တော်တို့အနေနဲ့လာမဲ့ဗိုလ်ဒူးနေဘွဲကိုပဲအာရုံစိုက်ပြီးတော့ဒါကိုပြင်ဆင်သွားမှာပေါ့ဒီပေအနေနဲ့အဲ့ဒီဂိုးဝင်ပြီးတဲ့နောက်2ဂိုး3ဂိုးလောက်ကိုကာဝင်နိုင်ခဲ့ပြီမဲ့လေဘူးသမားတွေမှလုံးမိရင်ပြန်ပြီးလိုက်ဆယ်ဖို့မလွယ်ဘူးဆိုတော့ညာလေတွေးနေတာ
အဲ့ဒီဗလာဖိုင်နယ်ကိုတော့လာမဲ့ဩဂတ်လ1ရက်နေ့ကျရင်ဝမ်ဘလီမှာအာဆနော်နဲ့ချယ်ဆီတို့ပိုလို့ကြမှာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါရစေ။
ခုစတဲ့တရင်ချင်းချုပ်ကိုပြောပြပါမယ်အမေရိကန်ပြည်ထောင်စုတက်ဆက်စ်ကနေဟူစတန်မြို့ကဒီဥကောင်စီဝင်ရုံးကိုပိတ်ဖို့ညွှန်ကြားထားတယ်လို့နိုင်ငံရေးဌာနပြောခွင့်ရမော်ဂန်အော်ဒီဂက်စ်ကဒီနေ့ပြောပါတယ်ဒီလိုပိတ်ခိုင်းတဲ့အပေါ်အပြစ်ဒဏ်ကောက်ွက်တယ်လို့ဒီဥနိုင်ငံရေးဌာနကပြောပြီးတုံ့ပြန်မယ်လို့လည်းချင်းချောက်ထားပါတယ်အမေရိကန်တချို့ဒေသတွေမှာကိုရိုနာဗိုင်းရပること့စ်ပိုးကွတဲ့အမှန်တကယ်အရေးအတွက်ဟာတရားဝင်ထုတ်ပြန်ထားတာတဲ့နှစ်ဆကနေ73ဆကြားထိပိုများတယ်ဆိုတာဟာအမေရိကန်ယောဂပိုးထင်းချုပ်ကာကွယ်ရေးဌာန CDC ကအင်္ဂါနေ့မှထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်အမေရိကန်မှာယောဂပိုးကူးစက်ခံရတယ်လို့အတည်ပြုထားသူ၄သန်းနီးပါးရှိပြီးသေဆုံးသူ3,400ကျော်သွားပါပြီ။ဒါကဘာလို့နေနေဆိုရင်တော့ကူးစက်သူ15သန်းနီးပါးသေဆုံးသူ6,100ကျော်ပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ် -19 ကြောင့်ထုတ်ပြန်ထားတဲ့အရေးပေါ်ညင်ညာချက်ကိုဩဂုတ်လကုန်ထိတည်တံ့တိုးမယ်လို့ဒီကနေ့ကြေညာပါတယ်။ဒီချိန်ထဲမှာပဲမြန်မာရွှေပြောင်းလူသားတွေအပါအဝင်အင်းဒီချင်းနိုင်ငံတွေကရွှေပြောင်းလူသား3,200လောက်ကိုလည်းတဖြည်းဖြည်းပြန်ပြီးတော့ဝင်ဝင်ပေးမယ်လို့ကြေညာပါတယ်။အရာဆိုင်ပြည်ရေးနဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာလူ့ကမ္ဘာလူ့ဘဝချက်ကြောင့်မြန်မာ၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကရွှေပြောင်းလူသားတွေကိုတဖြည်းဖြည်းနဲ့လာခွင့်ပြုမှာဖြစ်ပြီးထိုင်းနိုင်ငံရောက်တာနဲ့ COVID-19 ရောဂါဆစ်ဆီးမယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာရေးပေါ်အခြေအနေကိုမလကုန်ဝင်မှထုတ်ပြန်ခဲ့ပြီးတဲ့နောက်နိုင်ငံသားတွေကိုပြည်ဝင်ဝင်ပိတ်ပင်ထားတာပါ။အဲဒီနောက်မြန်မာနိုင်ငံကရွှေပြောင်းလူသားအများအပြားလည်းမြန်မာနိုင်ငံပြန်လာခဲ့ကြရပါတယ်။မလေးရှားနိုင်ငံတွေကိုတရားမဝင်ဝင်ရောက်ခဲ့တဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်28ယောက်ကိုကျဉ်တံမပေးတော့ဘူးအထက်တရားရုံးကအမိန့်ချလိုက်တယ်လို့သူတို့ရဲ့ရှေ့နေကပြောပါတယ်ရိုဟင်ဂျာလူခေါ်ဆိုတာကိုမြန်မာအစိုးရကတော့လက်ခံမထားပါဘူးဒီကိစ္စလေတုန်းကမလေးရှားနောက်မြောက်ပိုင်းလန်ကာဝီကျွန်းကိုရိုဟင်ဂျာ28ယောက်အပါအဝင်ဆက်လီနဲ့တရားမဝင်ရောက်လာသူအယောက်40ကိုအပြစ်ပေးဖို့အောက်ရုံးတစ်ခုကအမိန့်ချထားတာပါဗူဒူနေညာအတွက် VOA Radio စီစဉ်တွေကတော့ဒီလောက်ပါပဲVOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒါရချမ်းမြေ့ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.